Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA American တန်ကနေ2020ပြည့်နှစ်မတ်လ16ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။ဆိုင်းဒိုမီတာ1925 32နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီညပိုင်းရဲ့အစီအစဉ်မှုကကျွန်မစုမော်ပါရှင်။
မင်္ဂလာပါကျွန်တော်ရန်နိုင်ပါတင်းလာနေညပိုင်းသတင်းတွေကိုမတ်စုမွန်နဲ့တင်ပြသွားမှာဖြစ်ပါတယ်ကိုရိုနာဗိုင်းရပ်စ်စစ်မှုတွေကာကွယ်တပ်စီတွေအနေနဲ့ဘာပါဝင်ကပနိုင်ငံဒီမှာလူလူတွေရဲ့နေသက်လာလို့ရှားမှုတွေကိုပို့ပြီးတော့ကန့်သက်လာနေပြီးတော့အိန္ဒိယမြန်မာနယ်စပ်တဝက်လောက်ကိုလည်းပိတ်ပစ်လိုက်ပါတယ်ဒီပါကစ္စတန်နိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်နောက်ထပ်ကူးစက်ခံသူ50ကိုတွေ့ရှိခဲ့တယ်လို့ပါကစ္စတန်ဘက်ကပြောလိုက်ပါတယ်အီရန်နိုင်ငံကအမေရိကန်တပ်ဖွဲ့တွေကိုတိုက်ခိုက်တာတွေပေါ်မှာတီးခံမှာမဟုတ်ဘူးဆိုပြီးတော့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးပွန်ပီယိုကပြောကြားလိုက်ပါတယ်ဒီလိုထိတ်တန့်ရောက်ဒီသားလေးနဲ့နိုင်ငံတကာသတင်းတွေကိုအခုညပိုင်းမှာကြားဖို့ရှိပါတယ်ဗျာ
ဟုတ်ကဲ့ပါရှင်တင်းနာညာအတွက်သောရရှင်တွေကိုတင်ဆက်ပေးမယ့်ထိတ်တန့်ရောက်သတင်းဖွာတွေမှာတော့ကမ္ဘာကပ်ရောဂါ COVID-19 ထိန်းချုပ်နိုင်မှုအတွက်မြန်မာနိုင်ငံကိုလာမဲ့ခီးသွားတွေအပေါ်မှာလည်းရောဂါကာကွယ်ရေးကန့်သက်ချက်တွေထုတ်ပြန်တယ်လို့စေယုံမှာတီးခြားခွဲထားပြီးစောင့်ကြည့်မှုတွေအတွက်နေရာတွေကိုလည်းထပ်မံတိုးချဲ့လှုပ်ဆောင်နေပြီဖြစ်ပါတယ်
ကျွန်တော်တို့ quarantine လုပ်ဖို့အတွက်ဝေဘာကြီးစေယုံမှာတော့တချို့တွေကို quarantine လုပ်တယ်ပြီးလို့ရှိရင်တောင်းကလာမျိုးသမီးနဲ့ကလေးစေယုံမှာလုပ်တယ်ပြီးလဲဖို့
ဒေါက်တာခင်ခင်ကြီးပါရှင်နောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်ဒီ coronavirus ကူးစက်မှုကာကွယ်ထိန်းချုပ်ရေးမြန်မာနိုင်ငံမှာအစိုးရနဲ့ဤတူပုဂ္ဂလိကအဖွဲ့အစည်းတွေကလည်းပြင်ဆင်နေပါတယ်ဒီလိုမျိုး coronavirus ကြောင့်မြန်မာနိုင်ငံရဲ့စက်ယုံအလုပ်ယုံတွေနဲ့အလုပ်သမားတွေပေါ်မှာရောဘလို့တက်ရောက်မှုတွေရှိပါသလဲဆိုတဲ့တဲ့အတူချင်းတွေကစီရဲချင်းတွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်ရှင်အခုရင်းဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုရနိုင်နဲ့အတူတင်ဆက်ပေးပါမယ်
ကိုရိုနာရှိတဲ့ဆိုးရွားတွေဟာကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုကာကွယ်တားဆီးနိုင်မှုဥပဒေအနေနဲ့အများပြည်သူတွေရဲ့အနေနဲ့ပုံမှန်သွားလာလှုပ်ရှားမှုတွေကိုပို့ပြီးတော့ကန့်ထိန်ချုပ်တာတွေလှုပ်ဆောင်လာနေပါတယ်။အမေရိကန်ပြည်ထောင်စုမှာတော့ဒီနေ့ကဆက်ပြီးတော့ချောင်းတွေတော်များများကိုပိတ်လိုက်ပြီးတော့လူကြီးအများဆုံးဖြစ်တဲ့လော့စ်အန်ဂျလိစ်နဲ့ညူယောက်မြို့တွေမှာတော့အများပြည်သူပန်းဖြေသွားလာတဲ့ရုပ်ရှင်ရုံတွေကိုပိတ်သွားကြမှာဖြစ်တယ်လို့ကြေညာလိုက်တယ်လို့စားတော့ဆိုင်နေအနေနဲ့လည်းဆိုင်နေမှာထိုင်စားတာမျိုးတွေကိုခွင့်မပြုဘဲအင်ကိုပါဆယ်မာတာတွေကိုပဲရောင်းချသွားဖို့ရှိနေပါတယ်ဒါပြင်ဥရောပဘက်ကနယ်သာလန်နိုင်ငံမှာဆိုရင်လည်းရုပ်ရှင်ရုံတွေနဲ့စားသောက်ဆိုင်တွေကိုပိတ်လိုက်တဲ့ check နဲ့ Australia နိုင်ငံမှာတော့လူတွေကိုအပြင်မထွက်ပဲအိမ်မှာပဲနေကြဖို့အမိန့်ထုတ်ထားပါတယ်။တူရကီမှာတော့ရက်ဆိုင်တွေနဲ့ညဘက်ဖွင့်တဲ့ night club တွေကိုပိတ်ပစ်ဖို့တူရကီပြည်ထောင်စုဝန်ကြီးကကြေညာထားပါတယ်။ဒါပြင် New Zealand နိုင်ငံကလည်းလူစုလူဝေးတွေမလုပ်ကြဖို့လူ900ထပ်ပို့တဲ့အခမ်းအနားတွေမလုပ်ကြဖို့ကိုဒီနေ့မှထားမြစ်လိုက်ပါတယ်။တစ်ချိန်တည်းမှာပဲပုံရံမင်းကြီး Francis ကလည်းလာမယ့် Easter သတင်းပတ်ဝတ်ပြုဆူတောင်းပွဲတွေကိုလူလူတွေမပါဘဲနဲ့လှုပ်သွားမှာဖြစ်တယ်ဆိုပြီးတော့ Vatican ကကြေညာပါတယ်။ကိုရိုနာဗိုင်းရပ်စ်ဟာလူတစ်ယောက်ကနေတစ်ယောက်ကိုအလွယ်တကူကူးစက်နိုင်တာကြောင့်တာဝန်ရှိသူတွေကအခုလိုလူစုလူဝေးနဲ့အခမ်းအနားတွေမလုပ်ဆောင်ဖို့တားဆီးနေတာဖြစ်ပါတယ်။ဒီနေ့မနက်ပိုင်းထိတော့ကမ္ဘာတစ်ဝှမ်းမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရသူ 36,900 ကျော်သွားပြီဖြစ်ပြီးတော့သေဆုံးသူစုစုပေါင်းဟာ 6,500 ကျော်ရှိသွားပြီဖြစ်ပါတယ်ခင်ဗျာ။
ဥရောပဒလားမှာတော့ COVID-19 ကိုရိုနာဗိုင်းရပ်စ်ကူးစက်မှုနှုံမြင့်တက်လာနာနေတဲ့အမျှထိန်းချုပ်နိုင်မှုကိုစူးစမ်းနေကြပါတယ်။နယ်သာလန်နိုင်ငံမှာတော့မနေ့တနင်္ဂနွေနေ့ကအထိယောဂါပိုးကူးစက်သူကလူနာအသစ်186ဦးရှိတဲ့အတွက်ကူးစက်သူပေါင်းကစုစုပေါင်း1,135 ဦးတိရှိသွားပြီလို့အမျိုးသားပတ်ဝန်းကျင်နဲ့ပြည်သူ့ကျန်းမာရေးသိပ္ပံစီရင်ရေးအရာသိရပါတယ်။ဒီလိုယောဂါကူးစက်ပြန့်နှံ့မှုကိုထိန်းချုပ်နိုင်မှုအတွက်ကျောင်းနေတဲ့ကလေးသိန်းစင်တာတွေကိုဧပြီလ6ရက်နေ့အထိပိတ်ထားမယ်လို့လည်းနယ်သာလန်အစိုးရကမနေ့ကကြေညာပါတယ်။ပြင်သစ်နိုင်ငံမှာတော့ယောဂါပိုးကူးစက်သူက9400ကျော်ရှိပြီးသေဆုံးသူက128ဦးထိရှိလာတဲ့အတွက်ကယောဂါအနေနဲ့အမြင့်မားဆုံးအခြေအနေအဆင့်3ဖြစ်တိုးမြင့်တက်မှတ်လိုက်ပြီးတော့နိုင်ငံတွင်းမှာရှိတဲ့နေရာတချို့ကိုလည်းဝင်ထွက်သွားလာခြင်းကန့်သက်လိုက်ပြီးဖြစ်ပါတယ်။ COVID-19 ယောဂါပိုးကူးစက်သူ3ဦးတွေ့ရှိထားတဲ့ Ukraine ဘက်မှာတော့နိုင်ငံတကာနဲ့ဆက်ဆက်နေတဲ့ရထားလမ်းကားလမ်းနဲ့လေယာဉ်ခီးစဉ်တွေကိုအင်္ဂါနေ့ကနေစပြီးဧပြီလ3ရက်နေ့ထိဆိုင်းငံ့ထားမယ်ဆိုပြီး Ukraine နိုင်ငံသားရဲ့ဌာနကတနင်္ဂနွေနေ့ကကြေညာပါတယ်။ဂျာမနီမှာတော့ပိုးကူးစက်သူပေါင်းက4,800ကျော်ပြီးသေဆုံးသူက12ဦးထိရှိပါတယ်။ယောဂါကူးစက်မှုကိုထိန်းချုပ်နိုင်မှုအတွက်ဂျာမနီနဲ့ထိစပ်နေတဲ့ပြင်သစ်ဆွစ်ဇာလန်၊ဩစတီးရီးယားနဲ့လူဇမ်ဘတ်နောက်ဒိန်းဘတ်နယ်စပ်တွေကိုဒီကနေ့ကနေစပြီးတော့တစ်စိတ်တစ်ပိုင်းပိတ်ထားလိုက်ပြီလို့ဂျာမနီပြည်ထောင်ရေးဝန်ကြီးကမနေ့ကသတင်းစာရှင်းလင်းပွဲမှာပြောပါရယ်။ပိုးကူးစက်မှုတွေဆူဆူဝါးဝါကြုံတွေ့နေရတဲ့အီတလီမှာတော့မနေ့ကအထိယောဂါပိုးကူးစက်သူ2000ကျော်နဲ့သေဆုံးသူကတော့1800ကျော်ရှိသွားပြီဖြစ်ပါရယ်။စပိန်ဘက်မှာတော့တနင်္ဂနွေနေ့အထိယောဂါပိုးကူးစက်ခံရသူ8,900ကျော်နဲ့သေဆုံးသူက280ကျော်ရှိလာပြီဖြစ်တဲ့အတွက်အဝင်ထွက်အသွားလာတွေကိုတစ်စိတ်တစ်ပိုင်းအဖြစ်15ရက်ကြာပိတ်ပင်လိုက်ပြီးဖြစ်ပါရယ်ရှင်။
ပြောပါပါဝင်ကဘာတော်မှာကုသပြတ်နေတဲ့ကိုရိုနာဗိုင်းရပ်စ်ရောဂါကိုတိုက်ဖျက်ဖို့အတွက်ဥရောပနိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်ကြဖို့အီတလီဝန်ကြီးချုပ်ကတောင်းဆိုလိုက်ပါတယ်။အီတလီနိုင်ငံဟာအခုသတင်းမှတ်တွေအတွင်းမှာအနေအများဆုံးအခြေအနေနဲ့ရင်ဆိုင်နေရပြီးတော့ကိုရိုနာဗိုင်းရပ်စ်ကိုကာကွယ်တိုက်ဖျက်ဖို့အတွက်ဥရောပနိုင်ငံတွေနဲ့ကြားမိုင်းနဲ့စီးပွားရေးဆိုင်ရာပူ မရောက်သေးဘူးဆိုပြီးအစ်လီနိုင်ငံရဲ့ဒီသတင်းမီဒီယာတစ်ခုနဲ့တွေ့ဆုံမေးမြန်းမှန်းမှာဒီဝန်ကြီးချုပ်ကဒီနေ့ပြောကြားလိုက်တာဖြစ်ပါတယ်ခင်ဗျာ
ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကြောင့်ကမ္ဘာစည်းဝါးရေးပေါ်မှာတက်ရောက်မှုတွေကိုထိန်းညှိနိုင်မှုအတွက်အမေရိကန်ဗဟိုဘဏ်ကအရေးပေါ်ကာလဆောင်ရွက်မှုအဖြစ်နဲ့အတိုးနှုန်းသတ်မှတ်ချက်တွေကိုတုံ့ညရာခိုင်နှုန်းနီးပါးအထိလျှော့ချကြောင်းတနင်္ဂနွေနေ့ကကြေညာလိုက်ပါတယ်။အဲ့ဒီလိုကြေညာလိုက်ပြီးတဲ့နောက်ဒီကနေ့တနင်္လာနေ့မှာတော့အာရှအစုရှယ်ယာဈေးတွေကျချင်းသွားပါတယ်။ဆစ်ဒနီဘန်စမတ်အညွန်ငိန်က9ရာခိုင်နှုန်း၊ဟောင်ကောင်ဟွန်ဆန်အညွန်ငိန်က2ရာခိုင်နှုန်းကျဆင်းသွားပြီးတော့တောင်ကိုရီးယားနဲ့ဂျပန်မှာတော့အစုရှယ်ယာဈေးကနည်းနည်းပြန်ပြီးတော့တက်လာပါတယ်။တရုတ်နိုင်ငံမှာတော့ဒီဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကြောင့်ပြီးခဲ့တဲ့ဇန်နဝါရီလနဲ့ဖေဖော်ဝါရီလတွေအတွင်းမှာစီးပွားရေးလုပ်ငန်းတွေနဲ့လက်လီအယောင်ဆိုင်တွေအတော်လေးကိုအထိနာခဲ့ရတယ်လို့တရုတ်မျိုးသားစီးရင်အင်ဌာန MBS ကဒီကနေ့ပြောဆိုလိုက်ပါတယ်2020ပြည့်နှစ်ပထမနှစ်လအတွင်းမှာပဲတရုတ်နိုင်ငံရဲ့ကုန်ချောထုတ်တဲ့လုပ်ငန်းက 13.5 ရာခိုင်နှုန်းကျဆင်းခဲ့ပြီးတော့စက်ရုံကုန်ထုတ်လုပ်ရေးလုပ်ငန်းတွေနဲ့ကုန်ကြမ်းပစ္စည်းထောက်ပံ့နိုင်ရေးအခြေအနေတွေကိုလည်းရိုက်ခတ်ခဲ့တယ်လို့တရုတ်မျိုးသားစီးရင်အင်ဌာနရဲ့ပြောခွင့်ရကပြောပါတယ်အခုလိုအခြေအနေတွေကတော့ရေတိုပြဿနာတွေသာဖြစ်ပြီးတော့ဒုတိယလေးလဘက်မှာတော့အခြေအနေတွေကိုပြန်ပြီးတော့ထိန်းချုပ်နိုင်လိမ့်မယ်လို့သူကပြောပါတယ်ရှင
် New American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိ19.19 kHz 15.53 MHz 25 kHz 11.83 MHz 32.32 kHz 9.35 MHz နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 15.5 MHz တို့ကနေပါထုတ်လင်းပေးနေပါခင
်ဗျာ။ဒီကနေ့တနင်္ဂနွေနေ့ညပိုင်းနောက်ဆုံးရမြန်မာနဲ့နိုင်ငံကသတင်းတွေကိုတိုက်ရိုက်ထုတ်လင်းပေးနေပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုဟန်တာဖို့ကြိုးပမ်းတဲ့အနေနဲ့မြန်မာနိုင်ငံအပါဝင်နေဆက်ဒီသားကနေအဝင်ထွက်တဝက်လောက်ကိုမနေ့တနင်္ဂနွေနေ့ကစပြီးတော့ပြိတ်လိုက်ပြီးဆိုပြီးတော့အိန္ဒိယနိုင်ငံကကြေညာလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်နဲ့နေကြာဒေသတွေမှာလည်းအဝင်ထွက်အားလုံးကိုတင်းတင်းကြပ်ကြပ်စစ်ဆေးနေပါတယ်။မြန်မာဘင်္ဂလားဒေ့ရှ်ဒီပေါ်ဘူတန်နိုင်ငံတွေနဲ့နေဆက်တလျှောက်မှာဂိတ်အနေကကလွဲလို့ဖြတ်သန်းခွင့်ပိတ်လိုက်ပိတ်မှာဖြစ်သလိုပါကစ္စတန်နိုင်ငံနဲ့နေဆက်ဂိတ်အားလုံးကိုလည်းတနင်္ဂနွေနေ့ညသကောင်ကစပြီးပိတ်လိုက်ပြီးလို့ပြည်ထောင်စုဝန်ကြီးဌာနကအမိန့်ထုတ်ခဲ့တာပါ။ပြီးခဲ့တဲ့တောက်ချာနေ့ကကိုရိုနာဗိုင်းရပ်စ်ကြောင့်ဒုတိယတစ်ရောက်ထပ်ပြီးတော့တည်ဆုံးခဲ့တဲ့ကျောင်းအတီးဖြူပြီးနယူးဒယ်လီမြို့မှာတော့ကျောင်းတွေရုပ်ရှင်ရုံတွေကိုလည်းအစိုးရကပိတ်ထားလိုက်ပါတယ်။ကိုရိုနာဗိုင်းရပ်စ်တည်ကူးစက်ခဲ့တဲ့တရုတ်နိုင်ငံနဲ့နီးကပ်ပြီးတော့လူဦးရေသန်း 1,300 ရှိတဲ့အိန္ဒိယနိုင်ငံမှာအခုအချိန်ထိတော့ရောဂါကူးစက်သူ80ကျော်ပဲရှိသေးတယ်လို့တရားဝင်ထုတ်ပြန်ထားပါတယ်။တည်ဆုံးခဲ့တဲ့သူတွေထဲကတယောက်ဖြစ်တဲ့အသက် 86 နှစ်အရွယ်အမျိုးသမီးရဲ့သားဟာပြီးခဲ့တဲ့ February လအတွင်းကဆွစ်ဇာလန်နဲ့အီလီကိုသွားခဲ့ပြီးတော့ March လအတွင်းကဆေးရုံတင်ခဲ့ရတယ်လို့လည်းအစိုးရရဲ့ညင်ညာချက်မှာဖော်ပြပါတယ်။လူစုလူဝေးတွေကိုရှောင်ကျင်တဲ့အနေနဲ့အိန္ဒိယနိုင်ငံမှာနာမည်ကြီးအိန္ဒိယပရီးမီယာလီဂ်ခေါ်ခရစ်ကတ်အကစားပွဲတွေကိုလည်းရွှေ့ဆိုင်းလိုက်တဲ့အကြောင်းကြေညာထားပါတယ်ခင်ဗျာ
။အီရန်နိုင်ငံကနေပြီးတော့ပြန်လာတဲ့ပါကစ္စတန်နိုင်ငံသား90မှာတော့ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံထားရတာတွေ့တယ်လို့ပါကစ္စတန်နိုင်ငံကဒီကနေ့ပြောကြားလိုက်ပါတယ်။ဒါကြောင့်အခုဆိုရင်တော့ပါကစ္စတန်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ရောဂါပိုးကူးစက်ခံထားရသူအရေအတွက်က92ဦးထက်မနည်းရှိသွားပြီဖြစ်ပြီးပါကစ္စတန်နိုင်ငံရဲ့ကျန်းမာရေးစနစ်အတွက်ကြီးမားတဲ့စိန်ခေါ်မှုနဲ့ရင်ဆိုင်လာရနေပြီဖြစ်ပါတယ်။အခုချိန်ထိကတော့ပါကစ္စတန်နိုင်ငံမှာသေဆုံးသူကတဦးတယောက်မှမရှိသေးဘူးလို့သိရပါတယ်။ပါကစ္စတန်နိုင်ငံမှာလူတစ်ယောက်ကနေတစ်ယောက်ကူးစက်မှုတွေရှိနေတယ်လို့အာနာဘိုင်နေဘက်ကအတိမပြုထားပေမဲ့လို့ပါကစ္စတန်နိုင်ငံထဲမှာရှိတဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူအားလုံးကတော့တရုတ်၊ Iran ၊ Syria ၊ American ၊ Britain နဲ့ Saudi Arabia နိုင်ငံတွေအပါအဝင်ပြည်ပကနေလာသူတွေဖြစ်တယ်ဆိုပြီးတော့ပြောဆိုထားပါတယ်ရှင်။
အီရန်နိုင်ငံမှာအမေရိကန်တပ်တွေကိုတိုက်ခိုက်ခဲ့မှုအပေါ်မှာအမေရိကန်အနေနဲ့တီးခံမှာမဟုတ်ဘူးလို့အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုကပြောကြားလိုက်ပါတယ်။အမေရိကန်ဦးဆောင်တဲ့ညောင်မောင်းတပ်ဖွဲ့အခြေစိုက်တဲ့စခန်းတွေကိုတိုက်ခိုက်ခဲ့တဲ့သူတွေအနေနဲ့ဒီကိစ္စကိုတာဝန်ခံရမှာဖြစ်တယ်လို့ဝန်ကြီးပွန်ပီယိုကအီရန်ဝန်ကြီးချုပ်အဗ်ဒေါ်အဗ်ဒူမာဒီကိုပြောကြားလိုက်ပါတယ်။ပြီးခဲ့တဲ့သတင်းပတ်ကတာဂျီစစ်အခြေစိုက်စခန်းစနေနေ့ကဒုံးကျည်တွေနဲ့တိုက်ခိုက်ခံခဲ့ရလို့ညောင်မောင်းတပ်ဖွဲ့ဝင်3ဦးနဲ့အီရန်တပ်ဖွဲ့ဝင်1ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့အမေရိကန်စစ်တပ်ပြောခွင့်ရကပြောပါတယ်။အဲ့ဒီစစ်အခြေစိုက်စခန်းကိုဒုံးကျည်25လုံးထပ်မင်းနဲ့ပြစ်ခတ်ခဲ့တယ်လို့ညမောင်းတပ်ဖွဲ့ရဲ့ပြောခွင့်ရကပြောပါတယ်။အီရတ်သတင်းတွေမှာတော့အဲ့ဒီစစ်ခြေဆိုင်စခန်းကိုဒုံးကျည်33လုံးနဲ့တိုက်ခိုက်ခဲ့တာဖြစ်ပြီး23လုံးကမပောက်ကွဲခဲ့ဘူးလို့ပြောပါတယ်။ စနေနေ့ကတိုက်ခိုက်မှုဟာဒီအရင်ဖြစ်နေကြပုံစံအတိုင်းမဟုတ်ဘဲနဲ့နေ့ဘက်မှာတိုက်ခိုက်ခံရတာဖြစ်ပါတယ်။တာကြီးစစ်ချေတဲ့စကန်ဟာပြီးခဲ့တဲ့ဘုံဒုနေ့ကလည်းဒုံးကျည်တွေနဲ့တိုက်ခိုက်ခံရပြီးတော့အဲဒီတိုက်ခိုက်မှုကြောင့်အမေရိကန်တပ်ဖွဲ့ဝင်2ယောက်နဲ့ဗြိတိန်စစ်မှုတယောက်ဒီဆုံးပြီးတော့14ယောက်ထပ်မင်းတန်ရာရသွားခဲ့ပါတယ်ခင်ဗျာ
။ပြင်သစ်နိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုပြန့်နှံ့မှုတွေဖြစ်နေကြတဲ့အချိန်မှာပဲဒေသနာရွေးကောက်ပွဲတွေကိုတနင်္ဂနွေနေ့ကကျင်းပခဲ့ပြီးတော့ပြင်သစ်နိုင်ငံသားတွေလည်းမဲပေးကြပါတယ်။ဒါပေမဲ့လည်းဗိုင်းရပ်စ်ကူးစက်မှုအနေရကြောင့်မဲပေးတဲ့သူအရေအတွက်ကညွန်နေခဲ့ပြီးတော့စုစုပေါင်းမဲပေးတဲ့သူအရေအတွက်ကတော့40ရာခိုင်နှုန်းအောက်မှာပဲရှိတယ်လို့ရိုက်တာသတင်းကပြောပါတယ်။ Paris မြို့တော်ဝန်နေရာအတွက်ရွေးကောက်ပွဲမှာတော့လက်ရှိ Paris မြို့တော်ဝန် Anne Hidalgo ကမဲရေအတွက်30ရာခိုင်နှုန်းရရှိခဲ့ပြီးတော့ပြင်သစ်သမ္မတ Emmanuel Macron ကရွေးချယ်ခဲ့တဲ့ကိုယ်စားလှယ် Anis Buzan ကအနိုင်ရသွားပါတယ်။ပြင်သစ်နိုင်ငံကမြို့တော်ဝင်နေတဲ့ Municipal Council အဖွဲ့ဝင်ထောင်ပေါင်းများစွာအတွက်ရွေးကောက်ပွဲတွေကိုနှစ်ကြော့ကျင်းပသွားမှာဖြစ်ပြီးတော့ဒုတိယအကြော့ကိုတော့လာမယ့် March 22ရက်နေ့မှာကျင်းပမှာဖြစ်ပါတယ်။ဒါပေမဲ့လည်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်ရွေးကောက်ပွဲဒုတိယအကြော့ကိုမကျင်းပနိုင်ဘူးဆိုရင်ပထမအကြော့ရွေးကောက်ပွဲရလဒ်တွေကိုပယ်ဖြတ်သွားမှာဖြစ်ပါတယ်ရှင်
။ Euro 2020ဥရောပဖလားဘောလုံးပွဲကိုရွှေဆိုင်ဖို့အီတလီဘောလုံးအဖွဲ့ချုပ်ကတောင်းဆိုလိုက်ပါတယ်။အစ်တလီစီးရီအမတ်ပေးဘောလုံးပွဲကိုပြီးစီအောင်ကျင်းပနိုင်ဖို့အတွက် Euro 2020ဘောလုံးပွဲတွေကိုရွှေဆိုင်ဖို့တောင်းဆိုလိုက်တာဖြစ်ပြီးမနက်ချက်မှာကျင်းပမဲ့ UEFA ဥရောပဘောလုံးအဖွဲ့ချုပ်ရဲ့အရေးပေါ်အစည်းအဝေးမှာတရားဝင်တင်ပြသွားဖို့ရှိတယ်လို့သိရပါတယ်။ကမ္ဘာတဝန်းမှာဖြစ်နေတဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်ဥရောပကဘောလုံးပွဲတွေအပါအဝင်ကမ္ဘာတဝန်းကအားကစားပြိုင်ပွဲတွေအတော်များများကိုလည်းရပ်ဆိုင်းထားတာဖြစ်ပါတယ်။Euro 2020ဘောလုံးပွဲတွေကိုတော့ဇွန်လ12ရက်နေ့ကနေဇူလိုင်လ12ရက်နေ့ထိကျင်းပသွားဖို့စီစဉ်ထားတာဖြစ်ပါတယ်။မူလတုန်းကတော့အီတလီဘောလုံးအဖွဲ့ချုပ်ကဒီ Serie A ဘောလုံးပြိုင်ပွဲတွေကိုပြီးအောင်ကျင်းပနိုင်ခြင်းမှာကျင်းပနိုင်မယ်ဆိုပြီးတော့ပြောထားတာလည်းရှိပါတယ်ခင်ဗျာ
။တနင်္လာညရဲ့နောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေကိုကိုရနိုင်နဲ့အတူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA ကနေခုထုတ်လွှင့်ပေးနေတဲ့ Radio Season တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်နက်တည်း VOA ရဲ့ Facebook စာမျက်နှာနဲ့ VOA ရဲ့ Website မှာလည်းအချိန်နဲ့တပြိုင်ညီနားဆင်နိုင်ကြပါရှင်။အခုဆက်ပြီးတော့တနင်္လာညချက်ရဲ့ထိတ်တန့်ရောက်သတင်းပေးပို့ချက်တွေနဲ့သတင်းလွှာတွေကိုတင်ဆက်ပေးကြပါရစေ။
COVID-19 ကိုထိန်းချုပ်နိုင်မှုအတွက်မြန်မာနိုင်ငံကိုလာရောက်မဲ့ခရီးသွားတွေအပေါ်ကိုဒီယောဂကျူတင်ကာကွယ်ရေးကန့်သတ်ချက်တွေထုတ်ပြန်လိုက်ပြီးဆေးရုံမှာတိကျခွဲထားစောင့်ကြည့်မှု Hospital Quarantine လောက်ဆောင်မှုအတွက်လည်းနေရာနှစ်နေရာကိုထပ်မံတိုးချဲ့လောက်ဆောင်နေပါတယ်။မြန်မာနိုင်ငံမှာ COVID-19 တခွဲအတည်ပြုလူနာမရှိသေးပေမဲ့လည်းဒီယောဂစောင့်ချက်ကြည့်ရှုရေးလုပ်ငန်းတွေကိုတိုးချဲ့ဆောင်ရွက်နေသလိုပြည်တွင်းကိုဝင်ရောက်လာမဲ့ခရီးသွားတွေအပေါ်ကိုလည်းကျန်းမာရေးကန့်သတ်ချက်တွေလောက်ဆောင်လိုက်တာပါ။Hospital Quarantine လောက်ဆောင်မှုလူသူတွေကိုကျန်းမာရေးနဲ့အကစားဝင်ကြီးဌာနကသတ်မှတ်ထားတဲ့ဆေးရုံနှစ်ခုမှာ14ရက်တာတည်ချထားရှိစောင့်ကြည့်နေပြီးနောက်ထပ်နေရာ2နေရာမှာတည်ချထားနိုင်မှုအတွက်ပြင်ဆင်နေပြီလို့ဗဟိုကူးစက်ရောဂါတိုက်ဖျက်ရေးဌာနကဒုတိယညွှန်ကြားမှုဒေါက်တာခင်ခင်ကြီးကပြောပါတယ်
ကျမတို့ quarantine လုပ်ဖို့အတွက်ဝေဘာကြီးစိတ်ယုံမှာတော့တချို့တွေကို quarantine လုပ်တယ်ပြီးလို့ရှိရင်တောင်းကလာမျိုးသမီးနဲ့ကလေးစိတ်ယုံမှာလုပ်တယ်ပြီးလဲဖို့ဖွင့်ဆင်းတင်နိုင်ကြမှာလုပ်ဖို့အတွက်လည်းဒီနေ့ဆိုတော့ရှင်းစင်ပြီးပြီဒီအသိဉာဏ်ကလေးမှရှိတယ်ကျမတို့ဒီကျမနဲ့အားစားဝင်ရေးဌာနပါဆီအဆောက်အုံမှာလည်းလုပ်ဖို့ရှိတယ်ပေါ့နော်ဒါဆိုဘယ်မှာလုပ်မလဲဘသူတွေကိုဘယ်ပို့မလဲဒါကတော့လူနာလဲများပုံမူတည်တာပေါ့
COVID-19 ကိုထိ ंछ ုံနိုင်ဖို့အတွက်မြန်မာနိုင်ငံကိုရောက်လာမဲ့ခရီးသွားတွေအပေါ်ဒီယောဂကျူတင်ကာကွယ်ရေးကန့်သတ်ချက်တစ်စောင်ကို March 15ရက်နေ့ညပိုင်းကထုတ်ပြန်ခဲ့ပါတယ်အဲ့ဒီထုတ်ပြန်ချက်ထဲမှာယောဂဖြစ်ပွားနှုန်းတက်နေတဲ့တရုတ်နိုင်ငံဟူပေပြည်နယ်နဲ့တောင်ကိုရီးယားကဒေဂုနဲ့ချောင်ပိုပြည်နယ်တွေကို14ရက်အတွင်းခရီးသွားလာခဲ့တဲ့နိုင်ငံခြားသားတွေကိုမြန်မာပြည်ထဲဝင်ရောက်ခွင့်မပြုတော့ကြောင်းဖော်ပြထားပါတယ်။ဒါပေမဲ့အဲ့ဒီဒေသတွေကိုတွားရောက်ခဲ့တဲ့မြန်မာနိုင်ငံသားတွေကိုတော့ပြည်ဝင်ဝင်ပေးထားပြီးကျန်ရှိနေသေးတဲ့ယောဂဖြစ်ပွားရာဒေသကလာသူတွေကိုတော့ကျန်းမာရေးနဲ့အကစားဝင်ကြီးဌာနကသတ်မှတ်ထားတဲ့နေရာတွေမှာသူတို့ကိုတိချထားရှိပြီး14ရက်တာ quarantine လုပ်ဆောင်သွားမယ်လို့သိရပါတယ်။ယောဂဖြစ်ပွားမှုအများဆုံးနိုင်ငံ9နိုင်ငံကဝင်လာတဲ့ခရီးသွားဧည့်သည်တွေကိုစစ်စစ်ပြီးတော့14ရက်ကြာတခြားထအသွာလာကန့်သတ်မှုကိုလည်း March 15ရက်နေ့ကလေးကစတင်ဆောင်ရွက်နေတယ်လို့ယောဂပြန့်နှံ့မှုအနေထားအရနောက်ထပ်နိုင်ငံအရေးအတွက်တိုးမြင့်သွားမယ်လို့လည်းသိရပါဗျ။14ရက်ကြာတခြားခွဲဆောင်ကြည့်မဲ့နိုင်ငံ9နိုင်ငံကတော့တောင်ကိုရီးယား၊တရုတ်၊အီတလီ၊အီရန်၊ပြင်သစ်၊စပိန်နဲ့ဂျာမနီနိုင်ငံတို့ဖြစ်ပြီးတော့တန်တမန်တွေကိုဆိုရင်တော့ကိုနေထိုင်တဲ့နေရာမှာပဲတခြားခွဲနေထိုင်ရမှာဖြစ်ပါတယ်။
diplomatic ကတော့သူတို့နဲ့ contact လုပ်လို့လည်းရတယ် quarantine လုပ်မယ်ဆိုရင် quarantine ဆင်းရဲစီကန်းတွေကိုပေးချတာလိုက်နာဆောင်ရွက်မယ်ဆိုတာဒါရင်းကြီးရတယ်အဲ့ဒါပြဆိုလို့ရှိရင်တော့ကျမတို့ home quarantine လုပ်မှာပေါ့နော်
ဒီအောင်ကော်ရန်တီတို့ဖက်ဆလစ်တီဘေ့စ်ကော်ရန်တီဟိုတို့ညပဲရစ်နေတဲ့သူတွေကြားရခါကြကျမတို့ကအက်တစ်ဆာဗလန့်လုပ်မယ်အက်တစ်ဆာဗလန့်ဆိုတော့သူတို့တက်ဖို့နေတိုင်းလေးစာရေးယူထားမယ်သူတို့တက်ဆိုင်ရညနေကျမအုပ်ဒီထဏာမူရတယ်ပြီးတော့သူတို့ရဲ့ခြေနေတွေပုံစံမြင်ရပြီးတော့ဒါမျိုးတွေစာဗလန့်လုပ်တဲ့ဆက်နေလည်းရှိရနော်ဒါတော့မှာဒီမှာနိုင်ငံကိုလာမဲ့သူတွေအနေနဲ့လေယာဉ်ပ ထားဆောင်ကြည့်ရည်လုပ်ခဲ့ပါတယ်။မနေ့ကဒီလိုညွှန်ကြားချက်ကြောင့်ရန်ကုန်နဲ့မန္တလေးလေဆိပ်ကနေဝင်ရောက်လာသူတချို့ကတော့စလီရက်တာတိချထားဆောင်ကြည့်ရာကိုမခံလို့ရကြောင်းသူတို့ရဲ့လာရင်နိုင်ငံတွေကိုပြန်လှည့်သွားတာတွေလည်းရှိခဲ့ပါတယ်။မြန်မာပြည်တွင်းမှာကိုဗစ် -19 တခွဲတည်ပြုလူနာမရှိသေးပေမဲ့ကျန်းမာရေးနဲ့အကစားဝင်ကြီးဌာနကပြည်သူတွေအနေနဲ့လူစုလူဝေးနဲ့ပွဲလမ်းသဘင်တွေကိုရှောင်ကြဉ်ကြဖို့အပအဝင်ယောဂကာကွယ်ရေးကျန်းမာရေးအသိပညာပေးနှိုးဆော်ချက်တွေကိုလိုင်နာဆောင်ရွက်ချဖို့အတွက်တိုက်တွန်းထားပါတယ်။ဒီယောဂဘူးကာကွယ်နိုင်မှုအတွက်လက်ကိုဆက်ပြားနဲ့စနစ်ကြမကြခဏဆေးပေးဖို့ချောင်းဆိုးနှာချင်းရဲ့ပါးစပ်အုပ်ဖို့နဲ့တကူရီတန်ရှင်းရေးကိုအလေးထားပြီးအာဟာရပြည့်ဝအောင်စားသောက်နေထိုင်မှုနေမကောင်းဖြစ်သူတွေနဲ့အနီးကပ်နေထိုင်တာရှောင်ကြဉ်မှုကိုနှိုးဆော်ထားပါတယ်။တရုတ်နိုင်ငံဟူပေပြည်နယ်ဝူဟန်မြို့ကနေစတင်ဖြစ်ပွားခဲ့တဲ့ကိုဗစ် -19 ကိုရိုနာရောဂါပိုးဟာအခြားနိုင်ငံပေါင်း158နိုင်ငံကိုကူးစက်ခဲ့ပြီးဒီကနေ့မတ်လ16ရက်စည်းရုံးတွင်အရလူပေါင်း 38,000 ကျော်ကူးစက်ခံနေရတာပါ။သေဆုံးသူကတော့ 6,400 ကျော်ရှိနေပြီးတရုတ်နိုင်ငံမှာအများဆုံးဖြစ်ပါတယ်။ကျွန်မစုစုကရန်ကုန်ကနေတင်ပြပို့ပါတယ်။
ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကာကွယ်ထိန်းချုပ်ရေးအတွက်မြန်မာနိုင်ငံမှာအစိုးရပိုင်းညှိတူပုဂ္ဂလိကအဖွဲ့အစည်းတွေနဲ့စီးပွားရေးလုပ်ငန်းပိုင်းတွေမှာလည်းပြင်ဆင်မှုတွေရှိနေပါတယ်။ကိုရိုနာဗိုင်းရပ်စ်ကလူစုလူဝေးတွေကနေတဆင့်အမြန်ဆန်ဆန်ကူးစက်နိုင်တာကြောင့်မြန်မာနိုင်ငံမှာကိုဗစ် -19 ရောဂါကူးစက်ပြန့်ပွားမှုမရှိစေရေးအတွက်ရုပ်ရှင်ရုံတွေနဲ့မူဂျူအကြောင်းတွေကိုမတ်လ16ရက်နေ့ကနေယာယီပိတ်သိမ်းထားဖို့မြန်မာနိုင်ငံစားသုံးသူများကာကွယ်ရေးအသင်းနဲ့ပြည်ကြားရေးဝန်ကြီးဌာနတို့ကနေဒီနေ့ညနေမှာပဲညွှန်ကြားချက်ထုတ်ပြန်ပါတယ်။COVID-19 ကကမ္ဘာအနှံ့ကူးစက်ပြန့်ပွားနိုင်တဲ့ကမ္ဘာကိုက်ရောဂါဖြစ်တယ်လို့မလ17ရက်နေ့မှာကမ္ဘာကျန်းမာရေးအဖွဲ့ WHO ကသတ်မှတ်ကြေညာခဲ့ပြီးဖြစ်ပါတယ်။ရုပ်ရှင်ရုံတွေပိတ်သိမ်းမှုကိုမလ15ရက်နေ့ကနေပြန်ကြားရေးဝန်ကြီးဌာနကညွှန်ကြားရေးမူကဖုံးဆက်ပြီးအစည်းအဝေးခေါ်တယ်လို့ဦးစာကနာကပြောပါတယ်
။မနေ့ညတော့ည10နာရီဝယ်17နာရီလောက်မှာပြန်ကြားရေးကဟိုဟာညွှန်ကြားရေးမူဦးသိန်းနိုင်ကရုပ်ရှင်ရုံတွေအကုန်လုံးတယ်လီဖုန်းလိုက်ဆက်ပြီးတော့ဒီနေ့မနေ့တင်တိုင်းမှာသူတို့အစည်းအဝေးခေါ်ပြီးတော့ရုပ်ရှင်ရုံတွေဖိတ်ဖို့ကြော်တယ်။စာတော့မထွက်ဘူး။နှုတ်နယ်ပဲပြောတာလို့ပြောပါတယ
်။ရုပ်ရှင်ရုံတွေအပြင်မူဂျူအကြောင်းတွေကိုလည်း every 30ဒီရနာထားဖို့စာသုံးသူများကာကွယ်ရေးအသင်းကထုတ်ပြန်ထားသလိုလိုက်နာမှုမရှိတဲ့အကြောင်းတွေကိုပညာရေးဝန်ကြီးဌာနအခြေခံပညာဦးစီးဌာနတို့နဲ့ပူးပေါင်းပြီးထိထိရောက်ရောက်အရေးယူသွားမယ်လို့လည်းအဲ့ဒီထုတ်ပြန်ချက်မှာရေးသားထားပါတယ်။အစိုးရညွှန်ကြားချက်တွေကိုဆောင်ရွက်မှုတွေရှိသလိုအရက်သက်အဖွဲ့အစည်းတွေမှာဆိုလဲယောဂါကာကွယ်ရေးနဲ့ထိ ंछ ုပ်ရေးအစီအမံတွေစတင်ပြင်ဆင်လာကြပါတယ်။လုပ်ငန်းခွင်တွေမှာ COVID-19 ယောဂါကာကွယ်ဖို့အတွက်အိမ်ကနေအလုပ်လုပ်တာမျိုးတွေကိုဒီတစ်ပတ်ကနေစပြီးလုပ်နေပြီလို့မြန်မာအမျိုးသမီးများအဖွဲ့ချုပ် WLB ရဲ့တွဲဖက်အထွေထွေအတွင်းရေးမှူးတင့်နမ်မိုးမိုးကပြောပါတယ်
။ကျွန်တော်တို့ယောဂါမှာခါကြတော့လောလောဆယ်ပြီးခဲ့တဲ့ဒီသောကြမီအနေပေါ့နော်သောကြမီကနေနောက်ဆုံးထားပြီးတော့ဒီအပတ်ပြီးတနင်္လာနေ့နောက်မှာသောကြဖြီးသားဝတ်ထမ်းလေးကိုဒီရုံးမှာမဟုတ်ပဲနဲ့အိမ်ကနေပဲအလုံးလုံးဖို့ဆိုပြီးတော့ကျမတို့အဲ့လိုလုပ်ထားတယ်ကာကွယ်ဖို့ဝတ်ထမ်းလေးကျမတို့ရဝတ်ထမ်းလေးကချိုးတွေကဝေးရနေဒီမတ်စကာတွေနဲ့အဝေးစီးလာရတဲ့လူတွေရှေ့တက်ခီဆိုပေမဲ့လည်းချိုးလည်းဝေးစီးလာရတဲ့လူတွေဖြစ်တော့ကွန်တန်ရဲ့ safety ကိုဥပပေးတဲ့အနေနဲ့ကျွန်တော်တို့အိမ်မှာပဲအလုံးလုံးဖို့ဆိုတဲ့အားလေးတွေကိုကျွန်တော်တို့အာစီစဉ်နေတဲ့အတွေ့ချထားတာရှိတယ်ပြီးတော့ကဲလို့တခုခုကဒီ COVID-19 နဲ့ပတ်သက်တဲ့အာဒီချက်လက်တွေလို့ရှင်တဲ့ဒီရုံးမှာတာဝန်ရှိတဲ့တယောက်ကနေမှာပုံမှန်ကွန်တန်တွေကိုအပြီးပေးတာဒီချက်တွေရမျိုးတွေလို့ပို့ဆိုတဲ့အစီအစဉ်တွေကျွန်တော်တို့ဆွဲဖို့ရှိတယ်အဲ့တော့တော့တပ်ပေါ့ဒီအာ6ရက်နေ့ကနေတောက်ကြရက်ပြန်တောက်ကြနေ့ကြီးကိုကျွန်တော်တို့အိမ်မှာပဲလုပ်မယ်ဒါပေမဲ့အာဒီတောက်ကြပြီးလို့ချက်စနေနေ့နေ့ကကျွန်တော်တို့ချစ်ဒီပြန်ပြီးမယ်အိမ်မှာပဲဆက်ပြီးလုပ်ဖို့အာဖြစ်လေဖြစ်မယ်တကယ်လို့အဲ့ဒီမှာချစ်ဒီတခုခုပြောင်းလဲသွားတယ်ဆိုတော့ကျွန်တော်ရုံးချက်ဖို့ကိစ္စကိုအဲ့ဒီကျမပြန်ပြီးတော့ဆုံးဖြတ်မယ်ပေါ့
ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုမရှိစေရည်အတွက်နိုင်ငံတော်သမ္မတရဲ့ညွှန်ကြားချက်နဲ့တက်မတော်နေအခမ်းအနားအပါအဝင်အထင်းအမှတ်ပွဲလမ်းသဘင်တွေနဲ့တချံပွဲတော်တွေကို April 30ရက်နေ့အထိပိတ်သိမ်းထားပါတယ်။ ဒီကနေ့မလ16ရက်နေ့စီရင်အရာတကဘာလုံးမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူစုစုပေါင်းက13,000ကျော်ရှိပြီးသေဆုံးသူစုစုပေါင်းက6,600ကျော်ရှိပါတယ်ကိုရိုနာဗိုင်းရပ်စ်တက်တင်ဖြစ်ပွားရာတရုတ်နိုင်ငံမှာတော့ကိုဗစ် -19 ဖြစ်ပွားသူစုစုပေါင်း 8,000 ကျော်နဲ့အများဆုံးဖြစ်ပြီးအီတလီက 24,000 ကျော်နဲ့အီရန်က 14,000 ကျော်ရှိပါတယ်ဒီကနေ့တရက်တည်းမှာပဲအီရန်မှာရောဂါပိုးရှိသူအသေ1,000ကျော်တွေ့ရှိခဲ့ပြီးတရက်တည်းမှာပဲသေဆုံးသူ100ကျော်ရှိခဲ့ပါတယ်။ကျွန်မအိတ်သနာထုံးမှာရန်ကုန်ကနေသတင်းပေးပို့ပါတယ်။
ကိုရိုနာဗိုင်းရပ်စ်ကမ္ဘာအနှံ့ပြန့်နှံ့လာရတဲ့အတွက်မြန်မာနိုင်ငံကစက်ရုံအလုပ်ယုံတွေနဲ့အလုပ်သမားတွေပေါ်ဘလို့တက်ရောက်မှုကြီးရှိလာလဲဆိုတာကိုတင်ဆက်ပေးမှာပါ။ COVID-19 ကြောင့်ကိုကျန်းပြက်လက်ပြီးပိတ်သိမ်းသွားရဲ့အခြေချုပ်စက်ရုံတွေကြောင့်အလုပ်သမား1,000လောက်အလုပ်လက်မဲ့ဖြစ်သွားပြီးသူတို့အတွက်အစိုးရကထည့်သွင်းစဉ်းစားပေးရမှရှိကြောင်းမြန်မာနိုင်ငံစက်မှုလက်မှုနဲ့ဝန်ဆောင်မှုလုပ်ငန်းပေါင်းစုံအလုပ်သမားသမဂ္ဂများအဖွဲ့ချုပ်အထွေထွေအကျွင်းရေးမှူးဦးတက်နှင်းအောင်ကပြောပါတယ်
ကိုယ်ချင်းကြီးအလုပ်လမ်းနဲ့ဖြစ်သွားတဲ့လူကြီးတစ်ပေါင်းလုံးနဲ့ဖြစ်သွားတယ်။အဲဒီတော်ကြီးဝင်ကြီးရဲ့ပြကြကြအလားလေနောက်ထပ်ရုံမောင်းနဲ့ဆွဲကြပြိုင်နေတော့နောက်ထပ်အလုပ်သမားအနည်းဆုံးတစ်ပေါင်းလုံးကျလာအလုပ်လမ်းနဲ့ဖြစ်သွားမယ်ပေါ့နော်။အဲ့တော့လက်ရှိအလုပ်လမ်းနဲ့ဖြစ်နေတဲ့လူတစ်ပေါင်းဆိုတော့ကိုဘလို့ကုန်ကန်းကိုရကပြည်နယ်ပေးထားပါတယ်ဆိုတဲ့လုပ်ငန်းကဘာမှမတွေ့ရဘူး။
တရုတ်ကုန်ကျန်းနေတဲ့လက်ပတ်နေရဲ့စက်ယုံတွေလုပ်ငန်းလက်ပတ်ဖို့ခက်ခဲပြီးပိတ်သိမ်းရတဲ့စက်ယုံတွေရှိသလိုနောက်ထပ်လည်းပိတ်ဖို့ရှိနေတဲ့အတွက်အလုပ်သမားတွေမနစ်နာအောင်နီးလန်းရှာနေရလို့အလုပ်သမားလူဝင်မှုကြီးကြပ်ရေးနှင့်ပြည်သူ့အင်အားဝန်ကြီးဌာနပြည်အောင်စုဝန်ကြီးဦးသိန်းစွေကပြောခဲ့ပါတယ်။ COVID-19 ကြောင့်ဖြစ်ပေါ်လာတဲ့စီးပွားရေးသက်ရောက်မှုများအပေါ်ကုစားရေးလုပ်ငန်းကော်မတီကိုနိုင်ငံတော်သမ္မတရုံကမတ်လ13ရက်ကအမိန့်ကြေညာထုတ်ပြီးဖွဲ့စည်းလိုက်ပါတယ်။အလုပ်သမားတွေနင့်နာမှုမရှိအောင်လုံဆောင်ပေးဖို့ဦးစားပေးအဖြစ်စောင်းရင်းနေကြောင်းဒီကော်မတီရဲ့အကျွင့်ရမှုဖြစ်တဲ့ရင်းနှီးမြှုပ်နှံမှုနဲ့နိုင်ငံသားစီးပွားဆက်သွယ်ရေးဝန်ကြီးဌာနအမြန်တွန်းဝင်ဦးအောင်နိုင်ဦးက VOA ကိုပြောပါတယ်
။ကျွန်တော်လုံးဝတော့ပြဒီချနိုင်ပါနဲ့ပြောလို့လည်းတော့မဖြစ်နိုင်ဘူးပြ။ဒီကလေးကကျိုးပြီးစီရင်ရတာ။အဲ့တော့ကျွန်တော်တို့လက်ရှိလုပ်တာကတော့ဒီပြည်သူတွင်းတဲ့လူတွေကျွန်တော်မြန်မြန်ရအောင်မြန်မြန်ရအောင်ဒါဆိုကျွန်တော်တို့ဘယ်လိုလုပ်လဲပေါ့။ကျွန်တော်တို့ကအစိုးရဘက်ကဒေနဲ့ကမှဘယ်လိုဘိုင်းကူပေးနိုင်မလဲ။နောက်ပုံပြကနေဘယ်လိုပေါင်းပြီးလုပ်လို့ရလဲ။အဲ့ဒါလေးကိုကျွန်တော်စီမံတာပါဗျ
။လိုအပ်တဲ့ကုန်ကျစရိတ်အတွက်တရုတ်ကိုအဓိကမှီခိုနေရပါတယ်။ပြည်တွင်းအထက်ချုပ်တွေက CMB လို့ခေါ်တဲ့ကုန်ကျန်းယူပြီးချုပ်ပေးရတဲ့လက်ခစားပုံစံဖြစ်လို့ကုန်ကျန်းသွင်းယူသူတွေအဆင်ပြေအောင်အစိုးရကဝိုင်းကူညီပေးဖို့ရှိကြောင်းအခုစက်ယုံတွေလိုအပ်နေတဲ့ကုန်ကျန်းပမာဏကိုစည်ရင်းကောက်ယူတာတွေလုပ်နေကြောင်းဦးအောင်နိုင်ကပြောပါတယ်
။ဒီကတော့ကျွန်တော်တို့ကကုနိုင်ငံသားတွေဒီလုပ်ငန်းခွင့်နဲ့ကြောက်တော့ကျွန်တော်တို့လက်ရှိလုပ်နေလူတွေကိုကျွန်တော်တို့ကစက်ယုံတွေပိတ်ဖို့ရှိရင်သူတို့လုပ်ငန်းခွင့်နဲ့ကြောက်သွားနိုင်တယ်အဲ့ဒါမပြောင်းကျွန်တော်တို့ပြုတ်တာဥစားပေးတယ်
လက်ရှိမှာအပြီးပိတ်သိမ်းသွားတဲ့စက်ယုံက6ယုံ၊ယာယီပိတ်သိမ်းသွားတဲ့စက်ယုံက6ယုံနဲ့ဝန်ထမ်းလျှော့ချလိုက်တဲ့စက်ယုံက3ယုံရှိနေပါတယ်။ဒီအထက်မှာဌာနဆိုင်ရာကိုအကြောင်းမကြားပဲပိတ်သိမ်းလိုက်တဲ့စက်ယုံတွေရဲ့အချက်အလက်ကိုစီစစ်နေရလို့သိရပါတယ်။ကျွန်တော်ဇော်ထက်ရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ
်။စီရစ်တဲမှာနေတဲ့ရှင်းပြည်နယ်ပလောဝမြို့နယ်မှာလေကြောင်းတိုက်ခိုက်မှုတွေကြောင့်စနေတလင်းကနေဒီနေ့ရက်တွင်မှာပဲရပ်သားဒေသခံ20ဦးသေဆုံးပြီးဒဏ်ရာသူ28ဦးထိရှိခဲ့ပါတယ်။အခုလိုရပ်သားတွေသေဆုံးတာနဲ့ပတ်သက်ပြီးတော့တပ်မတော်ဖက်ကတော့ရဲရွာတွေကိုအကြောင်းမေးပြစ်ခတ်တာမဟုတ်ပဲသူတို့ပြစ်လို့ပြန်လေပြစ်ခတ်ရတာဖြစ်တယ်လို့ပြောပါတယ်။ရှင်းပြည်နယ်ပလောဝမြို့နယ်အတွင်းကပရိုင်တိန်နဲ့ဝက်မချေရွာမှာမနေ့ကတနင်္ဂနွေနေ့ညနေပိုင်းလောက်ကလေကြောင်းတိုက်ခိုက်မှုတွေကြောင့်ဒေသခံရပ်သား10ဦးထက်မနည်းသေဆုံးပြီး10ကျော်လောက်ဒဏ်ရာရရှိခဲ့တယ်လို့ဒေသခံတွေကပြောကြပါတယ်။လက်ရှိချိန်မှာလေကြောင်းပစ်ခတ်မှုတွေနဲ့ကြုံတွေ့နေရတဲ့ပလောဝမြို့နယ်မှာအင်တာနက်လိုင်းတွေလည်းဖြတ်တောက်ထားသလိုဒီကနေ့မနက်ပိုင်းကစတင်ပြီးတော့ဖုန်းလိုင်းတွေလည်းဆက်မရတော့တာပါလက်ရှိချိန်ဒီပေးဆုံးသူဘယ်နှဦးရှိတယ်ဆိုတာကိုသိနိုင်ဖို့အတွက်ပလောဝမြို့နယ်အတွင်းကဝက်မတ်ချေးရွာနဲ့3မိုင်လောက်သာဝေးတယ်ကျောက်တော်မြို့နယ်မီဝါချေးရွာအုပ်ချုပ်ရေးမှုကိုဆက်သွယ်ကြည့်တဲ့အခါမှာတော့လေကြောင်းပစ်ခတ်မှုနဲ့ပတ်သက်ပြီးခုလိုပြောပါတယ
်ဘယ်နှလုံးလေယာဉ်ပစ်တာဒီဝက်မတ်ရောတင်ရောအကုန်လုံးထိတယ်လို့ပြောတယ်ရှင်ရလက်တို့ပြေသွားတယ်လို့ပြောတယ်။ပြန်တဲ့လူတွေကအကုန်လုံးပလဲဝါကိုပြေးသွားပြီလို့ပြောတယ်။ဒဏ်ရာရတဲ့လူက15ရက်လောက်တောင်ရှိတယ်လို့ပြောတယ်။ဟုတ်ကဲ့ဟုတ်ကဲ့မနေ့ကတည်းတည်းသူတို့ကအကုန်လုံးသမိရှင်ကိုသွားတယ်လို့ပြောတယ်။အာဆိုရင်ကပေါ့ဗျာသူတို့ကမထင်မဲ့ဖြစ်တိုက်ပွဲမဖြစ်တဲ့နေရာတွေကိုလည်းလာပြည့်ဟိုတောင်ပိုက်ဒီတို့ကိုပြည့်စစ်တာအဲကြာကကြာမှာကိုလို့ကျွန်တော်ဆိုရင်ပါပေါ့
လေကြောင်းပြစ်ခတ်မှုတွေဟာပလောဝမြို့နယ်တစ်ခုတည်းမဟုတ်ပဲပလောဝနေဆက်ကြောက်တော်မြို့နယ်တင်ကမိဝါချေးရွာကိုပါထိတယ်လို့သူကဆက်ပြောပါတယ
်ဟာလေကတခါတည်းဝီးဝီးဆိုပြီးတော့ပဲပြီးဝေးသွားတယ်ဒါပေမဲ့ပိုင်းမရှိရင်တော့ဒီကနအောက်ကိုဆင်းလာတယ်ဝီးမြေပြီးတော့ဆင်းလာတော့ချင်းချင်းချင်းပိုက်တာပေါ့လက်နဲ့ကြည့်ဆဲတင်နေတယ်နော်ပြစ်တာဆရာလေနဲ့တီတို့ကပုံတွေတို့ချတယ်လို့ပြောရစီရဲစားတင်တဲ့တင်တာပြတာဆရာအခုလုံး
အခုခေါမှုဒီမှာအခွင့်အရေးကြရဲအစားတွေဆိုင်နေဒီလိုပေါ့ခေါ်ပြီးပေါက်သွားတယ်ဆရာအခုရေကျွန်တော်အခုလည်းပေါက်သွားတယ်နောက်ကမနေ့ကပြစ်တာကျွန်တော်ကဘုရားချစ်ပါပြင်ဝင်ပြရတာပေါ့အစင်ကလေးအားကြီးတယ်တူမှုတူမှုလားပေါ့ပလောင်မျိုးနေအတွင်းကပရင်တင်းမိတ်စာဝတ်စတဲ့ခြေရွာဒီမှာပြီးခဲ့တဲ့မလ၁၄ရက်၁၅ရက်စနေတလင်းကနေညက်တာလေးကြောင်းပြစ်ခတ်မှုတွေကြောင့်ဒေသခံရသား၂၀ဦးတေဆုံးပြ
ဒီကနေ့ရာဖြစ်တယ်လို့အဲဝေးပြောခွင့်ရခိုင်ဒုက္ခကဆွဆွပြောဆိုထားပါတယ်။ဒီအရကတော့ဒီကဖက်ကနေပြီးတော့သူတို့ဒီဟိုတိုက်ပွဲမဖြစ်တဲ့နေရာတွေမှာဒီလူမျိုးရေးရရိုးသေးတွေကိုမှာအချိန်ခံပြီးတော့ဒီကဖက်ကနေပြီးတော့အဲ့လိုမျိုးဒီအရသားတွေကို
ဥဒေပြီးတော့ဒါပြခတ်တက်ချက်ပါရှိတယ်။ဒါနေပြီးတော့သိရသွားမှုကိုကျွန်တော်တင်းနေကြည့်တော့ကျွန်တော်ဖက်ကနေပြီးတော့လေကြောင်းတက်ခိုင်းမှုတွေကိုအကြောင်းမေးလို့တာမဟုတ်သလိုရန်သူတွေဖက်ကပြခတ်လာတာကြောင့်ကိုကိုကိုခုခံကာကွယ်တဲ့အနေနဲ့ပြန်လေပြခတ်ရတာဖြစ်တယ်လို့တမ်းတော်တတိမှန်ပြန်ကြားရေးဖွေပြောခွင့်ရဗိုလ်မှုချုပ်ဇော်မင်းထွန်းကပြောပါတယ်။အိုင်းမှာကျွန်တော်တို့ပလက်ဝါနဲ့ကြ
ပြီးကြတဲ့တော့ကြာနေတာလေရခိုင်နောက်ပိုင်းကကြောက်တော်မျိုးနေနဲ့မြောက်ဦးမြို့နယ်တင်ကခြေရွာတချို့ကိုတမ်းတော်ဖက်ကဝင်ရောက်ပြစ်ခတ်ခဲ့ကြအောင်အရာသာ၃ချက်မိနစ်တည်းဆုံးပြီး၃၀နီးပါးတန်ရရှိခဲ့တယ်လို့ဒေတာခံတွေကပြောကြပါရတယ်။ ဒီကနေ့မှာလည်းရှင်းပြနေပလောက်ဝမျိုးနေနဲ့ရခိုင်နောက်ပိုင်းကကြောက်တော်မျိုးနေတွေမှာခြေခတ်မှုတွေရှိနေတယ်လို့ဒေတာခံတွေကဆိုပါတယ်။ရခိုင်နောက်ပိုင်းနဲ့ရှင်းပြနေပလောက်ဝမျိုးနေတွေမှာအစိုးရတပ်နဲ့အေအေဖွဲ့တို့လက်ရှိချင်းထိတိုက်ပွဲတွေပြင်းထန်နေတယ်လို့တိုက်ပွဲတွင်ရသားထိခိုက်သေဆုံးမှုတွေဟာလည်းတနေ့ထက်တနေ့ပုံမှန်များပြားလာတာဖြစ်ပါတယ်။တိုက်ပွဲတွင်ရသားတွေထိခိုက်သေဆုံးတ
ဒီကနေ့ကတော့ဒီနေ့ပဲဒီကနေ့ပဲဒီကနေ့ပဲဒီကနေ့ပဲဒီကနေ့ပဲဒီကနေ့ပဲဒီကနေ့ပဲဒီကနေ့ပဲဒီကနေ့ပဲဒီကနေ့ပဲဒီကနေ့ပဲဒီကနေ့ပဲဒီကနေ့ပဲဒီကနေ့ပဲဒီကနေ့ပဲဒီကနေ့ပဲဒီကနေ့ပဲဒီကနေ့ပဲဒီကနေ့ပဲဒီကနေ့ပဲဒီကနေ့ပဲဒီကနေ့ပဲဒီကနေ့ပဲဒီကနေ့ပဲဒီကနေ့ပဲဒီကနေ့ပဲဒီကနေ့ပဲဒီကနေ့ပဲဒီကနေ့ပဲဒီကနေ့ပဲဒီကန
ဒီဝေမြန်မာပိုင်းရဲ့အံလွင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း၆နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထိုင်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြည်ပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါတော်ရရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ2020ပြည့်နှစ်မတ်လ16ရက်တနင်္လာနေ့ညရဲ့ဒုတိယပိုင်းနာရီဝက်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9383ညလိုင်းဒိုမီတာ51 kHz 5885တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်အခုထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနာရီဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုစတိုက်နားဆင်ရမှာပါအပတ်စဉ်ကဏ္ဍတွေထဲမှာတော့မြန်မာတခွေအစီအစဉ်နဲ့အတူစီးပွားရေးကဏ္ဍမှာနားဆင်ရမှာကတော့
ကိုနာပိုင်းစားတယ်လည်းကဘာလုံးမှာဖြစ်နေတယ်စားနေကြပဲဒီမှန်းတော့ရှိတယ်နော်ကျွန်တော်တို့ကဒီမှာဝင်တက်ဖို့မှာတဲ့အတွက်ကြောင့်
ကမ္ဘာကရောဂါကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုရဲ့တက်ရောက်မှုတွေအကြောင်းနောက်ပိုင်းမှာအပြည့်အစုံနားဆင်ရဖို့ရှိသလိုဘလော့ဂါတွေပြောသမျှနဲ့တက်တက်ရောက်သတင်းလွှာကိုလည်းတင်ဆက်ပေးဖို့ရှိပါတယ်ရှင်အခုအရင်ဆုံးမြန်မာတခွင်အစီအစဉ်ကိုတင်ဆက်ပေးကြပါတယ် ဒီသတင်းပတ်အတွက်ကတော့ကားရှိပေမဲ့ရက်စရာမရှိတဲ့ပြဿနာဖြစ်ပါတယ်မြန်မာနိုင်ငံဟာခေတ်နဲ့အလိုက်စီးပွားရေးဖွံ့ဖြိုးတိုးတက်လာတာနဲ့အမျှစီးပွားရေးမြို့တော်ဖြစ်တဲ့ရန်ကုန်မြို့ကြီးမှာတော့တနေ့တခြားမော်တော်ကားတွေလည်းအစမတန်များလာတာကြောင့်မြို့နေလူထုရဲ့နေစဉ်ဘဝလေပတ်မှုတော်တော်လေးထိခိုက်မှုဖြစ်စေပါတယ်။ရေအစီးရေတိုးလာပေမဲ့ရေရနာဖို့နေရာလုံးဝမလုံလောက်တာကြောင့်ကားရက်ဖို့နေရာအတွက်ခိုက်ရန်ဖြစ်ရတဲ့အနေအထားထိရောက်နေပါတယ်။ဒီကိစ္စအပေါ်မှာအစိုးရကဘလို့ကင်တွယ်ဖြေရှင်းနေပါသလဲ။မြစ်မခသတင်းအေဂျင်စီကမတ်မေတကြဟိန်တင်ဆက်ပေးထားပါတယ်။
ရန်ကုန်တိုင်းဒေသကြီးတွေမှာရင်စီးရီတိုးပွားလာမှုနဲ့အတူရန်ကုန်မြို့တော်စီပင်သားနယ်နိမိတ်တွေမှာမော်တော်ယာဉ်တွေရပ်နားနိုင်မှုအတွက်ကားပါကင်တွေမလောက်ငှတဲ့အတွက်ရင်မောင်းများနဲ့ရင်ပိုင်ရှင်များကအခက်အခဲတွေနေ့စဉ်ကြုံတွေ့နေရပြီးတော့ရန်ကုန်တိုင်းအစိုးရအနေနဲ့ဖြည့်ရှင်းဆောင်ရွက်ပေးတဲ့နယ်လို့ပြောဆိုနေကြပါတယ်ရန်ကုန်တိုင်းဒေသကြီးအတွင်းမှာကုန်လန်းပို့ဆောင်ရေးညွှန်ကြားမှုဦးစီးဌာနကညနာမှာ2020ဖေဖော်ဝါရီလကုန်ထိတရားဝင်မှတ်ပုံတင်ထားတဲ့ရင်စီးရေဟာ9သိန်းကျော်နီးပါးရှိလာပြီးတော့ကားပါကင်မလုံလောက်မှုပြဿနာများနဲ့နေစဉ်ကြုံတွေ့နေရပါတယ်။လောင်ဝင်းသစ်စာပေလုပ်ငန်းစုရဲ့ထုတ်ဝေသူကိုဟိန်ထွတ်ခန်းကရန်ကုန်မြို့အတွင်းမှာနေစဉ်ကြုံတွေ့နေရတဲ့အခြေအနေကိုခုလိုပြောပါတယ်။
ဒီကကျွန်တော်လောက်ကမြူထဲမှာများရပါတော့ဘာလို့လဲဆိုတော့ကျွန်တော်စာပြီးလုပ်ငန်းလုပ်တဲ့ဖြစ်တဲ့အတွက်စာအုပ်ဆိုင်နှစ်ပတ်သက်ရတယ်စာအုပ်ဆိုင်ရဲ့စတမှုရှိတယ်အဲတော့မြူရဲ36လမ်းတို့35လမ်း30လမ်းမြူရဲတော့ခဏခဏသွားတယ်မြူရဲသွားတဲ့အခါတိုင်းမှာကျွန်တော်အဓိကဘာအခက်ခွဲဖြစ်လဲဆိုတော့ကကားပါကင်နေရာအခက်ခဲဖြစ်တယ်ကားပါကင်နေရာမြူထဲမှာတော်တော်လေးကိုခက်လို့ပြောရမယ်ဒီတော့မှာကားပါတစ်ခုတစ်ခါလေးရောက်လို့ရှိရင်ကားပါကင်တရားရဖို့35လမ်းလောက်ကိုတော့56ခါလောက်ပတ်ပြီးတော့မှရတယ်ခါကျရင်တနားကိုတနားနိုင်ဘောလောက်အချိန်ပေးမှကားပါကင်နေရာတနေရာရတာရှိတယ်ပေါ့နော်ဘယ်လိုမျိုးရှိလဲကားပါကင်နေရာကတော့ခင်ဗျာမလွယ်ဘူးက
မြိတ်မောင်တိတ်နှစ်တိုင်လုပ်ငန်းရှင်မမြင့်မြင့်တွေကလည်းသူမရဲ့နေ့စဉ်ကြုံတွေ့နေရတဲ့ကားပါကင်ခက်ခဲကိုခုလိုပြောပါတယ်
ကျွန်တော်တို့ဒီပေါ့ကျွန်တော်တို့ဒီကိုပိုင်ပေါ့နော်ကိုပိုင်ဝင်နေတဲ့ကြောင့်ကားရရတာအဆင်ပြေတယ်ဒါကြောင့်အပြင်သွားတဲ့အခါလေးမျိုးကတော့တော်တော်အဆင်မပြေဖြစ်တယ်ဒီမြို့ထဲပိုင်းမှာအရန်ကားကြက်တဲ့အခါလေးမျိုးပေါ့နော်အဲ့ဒါကြတော့အဲ့ဒါကားပါကင်ခက်ခဲတော်တော်ရှိတယ်ဖြူနေကြသွားတဲ့လမ်းတွေပေါ့ဟောလမ်းပေါ်သွားတယ်ဖြူနေကြလမ်းတွေမှာလည်းကားရက်လို့မရအောင်လေနော်ကားရထားခဲလို့ရှိရင်လည်းပဲခုနပြောသလိုပဲကျွန်တော်ပြောကားဆွဲတဲ့ဟာတွေဖြစ်မှာဆိုတော့ဆိုတော့အနည်းဆုံးတော့ကားပါကင်ရအောင်လေးဆက်တခါတည်းဆိုရှိရင်အဲ့လိုမြို့ထဲမှာကားပတ်နေရင်းနဲ့ကိုတနိုင်တော့အချိန်ကုန်သွားတယ်ကားပါကင်နေရာမှာကျွန်တော်ကသွားချင်နေတာသွားလို့လည်းမရအောင်ဒီအလုပ်တွေလည်းဟိုအခက်ခဲဖြစ်တာပေါ့နော်နောက်ကျတာရှိတတ်တယ်အဲ့ဒါကားပါကင်ခက်ခဲတော့တော်တော်တော့ဟိုရန်ကုန်မြို့ကတော်တော်တော့အချိန်ကြီးဆိုးရဟော
ရန်ကုန်မြို့မှာကားပါကင်ရှာပါမှုပြင်ကြိုက်ခန်းရှိလမ်းတွေပေါ်မှာလည်းကားတာယာကွင်းတွေဝလုံးတွေချပြီးတော့ကားပါကင်နေရာဥထားမှုတွေအများပြားပြုလုပ်နေကြတဲ့အတွက်ကားပါကင်နေရာဥထားသူဥယေကလည်းတနေ့ထက်တနေ့ပုံများပြားလာတာကိုတွေ့ရပါတယ်
ကိုတိုင်အောင်မှာကိုကမထားလိုက်ရင်ရက်ရမယ်ဆိုလို့ရှိရင်သိရက်လို့မရဘူးเนาะရက်လို့မရတော့ချိုးနေရချိုးတိုက်နေရအောက်ညနေမှာကားပါကင်နေရကိုခါရတယ်သူတို့နေရာဟိုကနေမှာသွားရက်လို့ရှိရင်သူကမကြိုက်ဘူးသူကမရက်စေဘူးသူတို့အိမ်မှာသူတို့ကားပဲရက်ပဲပေါ့အဲ့လိုနေထိုင်လို့ရှိရတယ
်ဒါပြင်ညဘက်ကားရက်နာဖို့အတွက်ကားပါကင်နေရလူရက်မှုတွေကြောင့်ခိုက်ရန်ဖြစ်ပွားတာတွေမကြခဏဖြစ်ပေါ်နေတဲ့အတွက်ကားပါကင်နေရဥထတာကိုဖယ်ရှားဖို့ခက်ခဲတာတွေကားပတ်မောင်းနေရတယ်လို့အငှားရင်မောင်းကိုအောင်ကိုကိုကပြောပြပါသေးတယ
်။မျိုးလဲလမ်းထဲမှာဆိုတော့မရှိဘူး။ရှိလွတ်တဲ့နေရာတော့မှဥထတဲ့လူကများအတော်ပြန်အော်ဒါပိုင်တော့ကအဲ့အော်ဒါကိုစောင့်ဖို့ပတ်မောင်းနေရကားပါကင်တစ်ခါရှာဖို့တနားကြီး45မိနစ်45မိနစ်တနားကြီးနှီးပါလောက်ပြ
မမြင့်မြင့်တွေကလည်းသူမရဲ့နေ့စဉ်ကြုံတွေ့နေရတဲ့ကားပါကင်ခက်ခဲကိုခုလိုပြောပါတယ
်အိတ်တိတ်သွားကျင်တယ်ဆိုလို့ရှိရင်အဲ့မှာကားရက်ဖို့ဆိုရင်အချို့ကဟိုဘယ်လိုမှခုံလေးတွေချထားတာလို့ဟိုဘိန်းလုံးတွေထည့်ထားတာလို့ဆိုတော့အဲ့တော့ကျွန်တော်ကရွှေ့ချင်ပြောင်းချင်တာပေါ့နော်ဟိုကျွန်မရက်ဖို့နေရာလည်းမရှိဘူးဆိုတော့အဲ့ကျွန်တော်အဲ့လေတော့ကျွန်တော်အိတ်ရှင်လေးတော့ပြောတော့ကျွန်တော်အဲ့နည်းနည်းလေးတော့ရွှေ့ပေးပါကျွန်တော်ရက်ထားခဲ့မယ်ပေါ့နော်အဲ့လိုမျိုးတွေတော့ကျွန်တော်အဲ့လိုပြောရတာပေါ့နော်
Jangong Sibin Daya Nenem Idrima, Gapa Ginia Utadumia Shidalu, Tasaya Nune Sibin Dayao, Chimiri, Danja Nijaune, Amya Pidu by Lama Napsete Edre, Midu Maso, Gayana Nijao, Jango Muro Sibin Dai, Comadiga, Topian Tavare, Tabi Mele, Lucy Gare Nune Rima, Gapa Ginia Utadariga, Amya Sopsinide Ebi, Amya Pidu by Nia Rimale, Paduma Bime, Gapa Ginia Utadari Shinide.
အတွက်သက်ဆိုင်ရာမြို့နယ်စီပင်သားရာရေးကော်မတီအနေနဲ့တိုင်ကြားမှဖြည့်ရှင်းတာမျိုးမလုပ်ဖဲနဲ့ကာတာကင်နေရာဦးနေချင်းကိုအရေးယူပေးတင်တယ်လို့ဆိုကြပါတယ်။ဒီနေ့ကမေးရတဲ့ကားရောရင်းတော့ရေးယူနေတယ်။ကာနှစ်ဆယ်ရင်းနှစ်ဆယ်မရေရဆိုနေမှာဒီနှစ်ဆယ်ရတာမျိုးလို့ရှင်ကာနှစ်ဆယ်ရလို့နှစ်သုံးဆယ်ရလို့ရတယ်နေရာမှာဒီဆယ်ရပြလိုက်တာမျိုးအဲ့လိုလုပ်နေပါလို့ရေးယူတင်တယ ေရမရှိရဆိုတော့ဒီအရမ်းရှိရခါရပ်ဖို့တော့ဘူးကားပါကင်ကားပါကင်တော့ဘူးရင်းလိုက်နေကြဆွဲပေးရမျိုးတို့ဘုံသိရဆက်နေကြလို့ပြီးတော့ဘူးအစီအစီရမှာရှင်နေကြဟုတ
်ရန်ကုန်မြို့တွင်6မြို့နယ်အတွင်းမှာရင်းရနာကကောက်ခံခြင်းကို smart parking ကစနစ်အနေနဲ့ကားတစ်စီးလင်းတစ်နာရီ700နှုန်းကောက်ခံမယ်ဖြစ်တဲ့အကြောင်းကိုရန်ကုန်မြို့တော်စီတင်သားရကနိုင်ငံတော်ပိုင်သတင်းစာတွေမှာထုတ်ပြန်ကြေညာခဲ့ပါတယ်အဆိုပါ smart parking ကစနစ်နဲ့ရနာကောက်ခံခြင်းအတွက်မြင်းဝါကား parking များရေးဆွဲပြီးတော့ရေရနာကများပြန်လည်ကောက်ခံမယ်ဖြစ်တဲ့အကြောင်းကိုရန်ကုန်မြို့တော်ဝန်ဦးမမောင်စိုးက2019 September 20ရက်နေ့မှာပြုလုပ်ခဲ့တဲ့ဒုတိယကြိမ်ရန်ကုန်တိုင်းဒေသကြီးလွှတ်တော်ပုံမှန်အစည်းအဝေးမှာပြောကြားခဲ့တာပါမင်းမြင့်တွေကတော့အစိုးရအနေနဲ့ကားပါကင်ကိစ္စကိုအမြန်ဆုံးဖြေရှင်းပေးတယ်လို့ဆိုပါတယ်
အစိုးရလုတ်ပေးရင်တော့ဟိုဒီကောက်ပါကင်လုတ်ပေးတော့ဟိုဒီကောင်းမောင်းတဲ့လူတွေကတော့အရန်ကိုအဆင်ပြေတာပေါ့နော်ဒီမြို့ထဲဆိုလဲဆိုဒီလိုမနီးမဝေးလေးပေါ့အဲ့လိုမနီးမဝေးလေးမှာဒီကောက်ပါကင်လုတ်ထားပေးရင်တော့ကျွန်တော်ဒီလမ်းရှောက်လာလဲအဆင်ပြေနော်ဟိုကောက်ပါကင်လည်းအများကြီးလုတ်ပေးတော့ပို့ပြီးတော့ကျွန်တော်တဲ့ကောင်းမောင်းတဲ့လူတွေကပို့အဆင်ပြေတာပေါ့ဟုတ်က
ဲ့ဟိုအောင်ကိုကိုကလည်းခုလိုပြောပါလေ
ရက်ွက်မဟုတ်တော့မြို့နဲ့တမြို့နဲ့မှာတက်ဆီစတန်လေးတစ်ခုတော့ထားပေးရင်ပို့ကောင်းတော့တော့တော့ကိုတက်ဆီစတန်လေးမှာကိုဘောက်ကိုတွေ့ရလို့ရတာ
ရန်ကုန်တိုင်းစိုးရအနေနဲ့ရန်ကုန်မြို့တွင်ကားပါကင်ရှာပါမှုကိုအမြန်ဆုံးဖြေရှင်းသင့်နေပြီလို့လည်းရန်ကုန်မြို့ကရင်ပေါင်းများနဲ့ရင်ပိုင်ရှင်များကပြောဆိုနေကြပါလိမ့်ရှင်။ကျွန်မမိသချမ်းဟိမမြစ်မခမီဒီယာကနေ VOA ကိုသတင်းပေးပို့လိုက်ပါပါ။
မြန်မာကသတင်းမီဒီယာကနေတင်ဆက်ပေးခဲ့တဲ့မြန်မာတခွင်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါလိမ့်ရှင်။ဆက်ပြီးတော့စီးပွားရေးခန္ဓာကိုတင်ဆက်ပေးကြပါလိမ့်မယ်။ကိုရိုနာဗိုင်းရပ်စ်ကမ္ဘာကရောဂါကြောင့်ကမ္ဘာဈေးကွက်မှာတော့စားနပ်ရိက္ခာဝယ်လိုအားတက်လာတာကြောင့်မြမလေယာထွက်ကုန်တွေအဝယ်လိုက်လာပြီးမြမငွေဈေးတက်ပြီးတော့နိုင်ငံခြားငွေဈေးကျတာကြောင့်ပို့ကုန်တင်ပို့သူတွေအထီနာနေပါတယ်ပို့ကုန်ပြန်လဲတင်ပို့နိုင်ရေးအလားအလာရှိပါသလားဆိုတော့ကိုတော့စီးပွားရေးလုပ်ငန်းရှင်ဒေါက်တာဆိုးထွန်းနဲ့ဆက်သွယ်ပြီးတော့ဒီသတင်းမဲ့ရဲ့စီးပွားရေးခန္ဓာမှာမှတ်သိကြီးထိုက်တင်ပြထားပါတယ်ရှင်
ဒီကဝယ်လွားတော့များတယ်ခုလောစေဒီအချိန်မှာတော့ဒါကိုရိုနာဗိုင်းရပ်စ်စတဲ့ကဲကမ္ဘာလုံးမှာဖြစ်နေတဲ့ကြောင်းစားနပ်ရိက္ခာဝယ်တဲ့ဒီမန်းတော့ရှိတယ်ပေါ့နော်ဒီကြောင့်လို့ကမြန်မာငွေတန်ဖိုးမှားတဲ့အတွက်ကြောင့်တင်ပို့တဲ့လူတွေအခက်အခဲဖြစ်တာပေါ့နော်ဘယ်တိုင်းဖြစ်ဆိုကိုယ့်ငွေတန်ဖိုးမှားရင်တော့ exporter အတွက်အခက်အခဲရှိတယ်တင်ပို့လုပ်တဲ့လူတွေကတော့ပိုပြီးသားတာပေါ့နော
်စံဈေးကွက်ကတရုတ်ကိုပဲလားရှင်ဆရာဘယ်နိုင်ငံဒီကိုများရှိပါသေးတယ်
ဟုတ်ပါဘူးလက်ရှိကတော့ကျွန်တော်တို့ကဒီနိုင်ငံပေါင်းကျွန်တော်တို့ကဟို40ကျော်50နီးပါးတော့တင်ပို့နေရရှိပါတယ်ဒီယူရောပနိုင်ငံတွေတင်ပို့တာရှိတယ်နောက်တစ်ခါဒီအာဖရိကဈေးကွက်ရှိတယ်နောက်အာဆီယံနိုင်ငံတွေတင်ပို့တာရှိတယ်ဟောဈေးကွက်တော့တရုတ်တစ်ခုတည်းမဟုတ်ဘူးเนาะနောက်ခုနောက်ပိုင်းကအရင်တော့ကျွန်တော်တို့ယင်းနှစ်တည်းကတော့နေဆက်ကုံဆိုရေးရစင်တရုတ်ကိုသွားတာအားတာတော့เนาะအခုကတော့ဒီနေဆက်ကုံဆိုရေးတဲ့ဆိုင်normal trade ကိုခေါ်တာပေါ့နော်ဒီ overseas တမောနေမိခြင်းကိုရောင်းချတာတော့ပို့ပြီးဥပမာနာများလာတယ်ပေါ့လက်ရှိဒီနေ့ဗန္ဒာအင်းနေမှာတော့စံတဲ့သဘောတင်ပို့လာတော့တန်ချိန်အတိအကျမှ3000လောက်ကျွန်တော်ရှိနေပေါ့
ငွေလဲနှုန်းမတည်ငြိမ်တဲ့အခြေအနေကဘယ်လောက်ကြာအောင်မလဲလို့ဆရာတို့ခန့်မှန်းထားပါတယ်ဒီပို့ကုန်တင်ပို့သူများအနေနဲ့
အဲကျွန်တော်တို့ကတော့မြင်လာတော့ဒီအကြမ်းရင်းတော့ဒီတကြမ်းဒီအေဘယ်လာလောက်ကြီးတော့ဖြစ်မယ်ထင်တာပေါ့နော်ဒီတော့သာတော့ဒီအေဘယ်လာအော်ဒီရောငွေစည်းဒီဘွားမီးရထွက်ကုန်တွေများတဲ့အချိန်မှာတော့ဒီငွေစည်းတဲ့ပတ်သက်ဘွားငွေဒီဒေါ်လာစည်းကျရပါတော့ဘွားငွေမာတဲ့အပိုင်းရှိတယ်တကြမ်းဒီပရေကျော်သွားတယ်မို့ပြန်ပြီးရော င်စတေဘယ်ဖြစ်လာမှာတော့မှန်ပါတယ
်အခုလောလောဆယ်မှာဟိုထိခိုက်နေတဲ့ကဏ္ဍတွေများရှိနေပြီလားရှင
်အဲလောလောဆယ်တော့တောင်သူထိခိုက်တဲ့အဆင်းတော့မရောက်သေးဘူးเนาะပထမဆုံးထိခိုက်တဲ့ဟာ exporter ကိုသူကတော့စရုပ်ချုပ်ထားတဲ့ဒီရောင်းတာရဲ့အရှင်ငွေဝင်လာတဲ့သူ exporter အနေနဲ့ထိခိုက်တာပေါ့เนาะနောက်တစ်ဖြည်းဖြည်းများမှဒုတိယအဆင်းညမှာ exporter ပြီးတော့မှဒီတွင်းမှာရှိတဲ့ sample တို့ဒီတွင်းရောင်းဝယ်တဲ့ကုန်တွေပေါ့เนาะနောက်မှကျွန်တော်တို့တော့တော်တဆင်းညမှာကျွန်တော် primary producer ဖြစ်တဲ့တောင်းပန်လေးထိခိုက်ပါပေါ့ရောတဲ့နေသားတော့ကျွန်တော်တို့ exporter ရဲ့ထိခိုက်တဲ့နေသားတော့ကျွန်တော်မြင်ပါတယ
်ဒီအချိန်ကဆရာတို့မှန်းထားတဲ့ April တကြံအပြီးလောက်ထိကောင်းမလာဘူးဆိုရင်ဘာတွေများလုပ်လို့ရပါသေးတယ်လဲ
အဲလက်ရှိကတော့ဇန်နဲ့တိုင်းပြည်မှာလုပ်ရတာကခုနဒီကိုယ့်ရဲ့ငွေတန်ဖိုးမှာလေဆိုရင်ကို export အားပေးခြင်းတော့လူကံတို့ဘာလို့ဝယ်မရမှဒီထိန်းကြောင်းတဲ့အမှုရှိတာပေါ့
ဟုတ်ကဲ့
ဘာလို့ကျွန်တော်ကဒီဒေါ်လာကျွန်တော်ပြန်ဝယ်ပေးတဲ့အမှုလို့တာရှိတယ်နောက်တစ်ခုကခုနအတိုးလုံးနေပြန်ပြီးတော့ adjustment ပြန်လုပ်တာပေါ့နော်အတိုးလုံးချပေးတဲ့ပုံစံမျိုးဒါတွေကတော့ဇန်နဲ့တိုင်းပြည်လုပ်ရရှိတာပေါ့နော်
ဒီ exporter တွေအနေနဲ့လက်ရှိဘာတွေလုပ်နေကြပါသလဲရှင်ဒီဆုံးရှုံးနိုင်ခြေနဲ့အောင်ပေါ့
ဆန်ပါတင်းကျုပ်ကတော့ exporter company ရောက်တော့အစည်းအဝေးလုပ်တော့เนาะဆိုတော့ကျွန်တော်ကလက်ရှိကတော့ဟိုကျွန်တော် exporter ဒီအနေနဲ့ဘယ်လိုကဘယ်တော့ရောင်းထားရဲဆိုတဲ့ data လေးတော့ကျွန်တော်ပြန်ကောက်နေပါเนาะပြီးတော့ကျွန်တော်ကဒါစီးပွားရေးတန်းဝင်ချာတော့စူအပ်ပွဲလုပ်နေကျွန်တော်ကစီးဝေးပွားမယ်တော့စင်တာတော့เนาะအမလို့တော့ data ကောက်တဲ့ဆင်မရှိသေးပါဘလို့ intervention လုပ်မရတော့မရှိသေးဘူးเนาะကျွန်တော်ကရောင်းလာပြီးတာဘလို့လဲပေါ့တောင်းရောင်းဖို့ focus ဘလို့ရှိတယ် data လေးတော့ကျွန်တော်ပြုစုနေ
ဟုတ်ကဲ့ဆိုတော့ဆရာတို့ data ရလာပြီဆိုရင်တော့ဘာလုပ်လို့ရနိုင်ပါသလဲရှင
်ဟောတော့ဆရာဒီဝရဝင်းဌာနနဲ့တိုင်မရမှာပေါ့နော်ကဲရောင်းလာပြီးတာဘလို့လဲတင်ဖို့ကြံတာဘလို့လဲထိုင်ရောင်းဖို့ရှိတာဘလို့လဲပေါ့နော် data လေးတော့ကျွန်တော်တို့စာပြီးဘလို့ဘလို့ရောင်းလာတဲ့ data ကျွန်တော်ရှိမှာတော့ဒီခက်အစင်းမှာနော် reality ကျွန်တော်မသိသေးဘူးနော်ဘာလို့စပြီးအဲ့ရအောင်စလုပ်ရအောင်ဘာလို့လဲဆိုရအောင်တော့ကျွန်တော်မရှိသေးဘူးနောက်ဟိုခုနပြောရတာဘူးနော်ရောင်းတဲ့ခုနဒေါ်လာရောင်းတဲ့အတိုင်းအများစုကကြောက်ပြီးတော့ရောင်းကြတာနော်ထက်ကြမလားကြောက်တဲ့ခါကျတော့ကျွန်တော်ကဟိုရှိတဲ့မှာဝေဝင်တာနဲ့ချင်းချင်းပြေးအောင်ကြတာနော်အဲဒီလိုမျိုးကျွန်တော်မလုပ်အောင်လဲဒါတိတ်ကြောက်စရာမလိုဘူးပေါ့နော်ဟိုတော့ရင်တော့ဒီအောင်ကြောင့် information share လုပ်ပြီးတော့မှပြန်ပြီးတော့မှအားပေးကြရအောင်နော်။ငါတို့ကျွန်တော်တို့ဖြစ်နေတဲ့ဒီငွေစည်းကြတဲ့တခြေရင်းကြတဲ့ဟာလည်းချစ်တင်တာလည်းပိုဖြစ်နေပါဘူးနော်။ဒါလည်းကြောက်စိတ်ကြောက်လည်းတစ်ခုပါတော့။ဒီကြောက်စိတ်ကိုဘယ်လိုဖြေမလဲဆိုတာလည်းကျွန်တော်နည်းလမ်းရှာအောင်
။ဒီ virus ကရက်ကြောင့်ဟိုစီးပွားရေးတိတိတသာထိခိုက်လာတဲ့ပုံစံမျိုးအရေးလက္ခဏာမျိုးတွေရောတွေ့နေရပါပြီလားရှင်မြန်မာနိုင်ငံထဲမှာ
။အထည်ကျုပ်စိတ်ရုံတော့ခုနတော့လည်းတွေ့ရတာတော့ခဏယုံတော့ပိတ်တယ်တော့ကြားတယ်နော်။ထပ်ပြီးတော့ပိတ်မယ်ဆိုတော့လိုလည်းမဲ့ကျေရုပ်စေမှာမိကိုနေတဲ့လူသမားတွေတော့ဒါအခုတော့ဂျန်နွေလီကားတော်လို့လည်းမရှိသေးဘူး။နောင်တော့ထပ်ပြေးဖို့ပေါ့နော်။သူတို့ကခြေကကုန်ရမ်းမရဘူးနော်။နံပါတ်2ချက်ကတော့သူကဟောတာထပ်မရဘူး။နံပါတ်3ချက်ကဟောတာလေးရှင်းပြေးဖို့နော်။သူရတဲ့ဒေါ်လာနဲ့ဥပမာမင်းလဲတဲ့နေရာမှာဒီချေပဲကြာတယ်နော်။အဲ့တော့ဒီဟာနဲ့ပတ်သက်တော့ကျေရုပ်စေရုံမှာတော့တော့စပြီးပြေးတယ်။ကျေရုပ်စေရုံကတော့ဝန်ထမ်းရများများတာနော်
။
နောက်ဒုတိယချက်ကကျွန်တော်တို့ကဆိုရင်ဒါကဒီ export လုပ်တဲ့လူတွေကမပို့တော့ဘူးဆိုရင်ဒီကြေကြေရတော့မစီရေးသေးကြနိုင်တယ်။နောက်ကျွန်တော်တို့ဒီမှာအခုဒီတရေတို့ပါဥဆိုင်တဲ့လူပါလေ။ကျွန်တော်တို့ကအရင်တော့တရုတ်ပြည်ကိုပို့တာနော်။အခုကျွန်တော်တရုတ်ပြည်ရတယ်ဝယ်လဲ။ဝယ်လဲဈေးကွက်မရှိတဲ့ခါကျတော့ဒီတရေဈေးကွက်ပြက်တယ်နော်။အခုဆိုရင်ကျွန်တော်တို့ကတရေကြီးလို့ပါဆိုတဲ့ဒီအရင်တော့3-4000ဟိုတန်းနဲ့အခု1500ဖြစ်နေပါနော
်။
အဲ့ရတော့ရှိတော့ကျွန်တော်လက်ရှိမှာ။နောက်ကျန်တဲ့အပိုင်းကတော့လက်ရှိနေတာမှာတော့လေအဟိုခီးသွားလုပ်ငန်းဆိုတာထိခိုက်တာပေါ့နော်ဘယ်လိုဖြစ်ဖြစ်အခုကတဘွာလုံးကခီးသွားရောကြပါပြီကျွန်တော်ဆိုလည်းဒါနိုင်ငံကခီးသွားတွေရောအဲ့ခါကျတော့ညနေအင်းညော်တဲ့ကံလုပ်ငန်းတွေပုံတော့ထိခိုက်တဲ့နေတာ
မတ်တန်ဂီထိုင်စီစဉ်တင်ဆက်ပေးခဲ့တဲ့စီးပွားရေးခန္ဓာကိုနားဆင်ကြရတာဖြစ်ပါတယ်။ဒီစီစဉ်ကိုတော့တနင်္လာညချမ်းနဲ့အင်္ဂါမနက်ခင်းနေမှာစောင့်မျှော်နားဆင်နိုင်ပါတယ်။အခုဆက်ပြီးတော့မဆုမျက်မွန်စီစဉ်တင်ဆက်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ကြရအောင်ပါရှင်။ Samsung, Huawei, အပါဝင် Smartphone ထုတ်တဲ့ဖုန်းကုမ္ပဏီတွေကနေဖုန်းမျက်နှာပြင်တွေကိုခောက်ချိုးချနိုင်တဲ့ Foldable ဖုန်းတွေကိုထုတ်နေကြပါတယ်။ Smartphone ဈေးကွက်မှာတော့ဖုန်းတွေအယောင်နှင်းနေတဲ့အချိန် ဖုန်းတုံးဆွဲတဲ့သူတွေကိုဆွဲဆောင်နိုင်မှုအတွက်ဒီခေါချိုးဖုန်းတွေကိုထုတ်နေကြတာပါဒီစမတ်ဖုန်းတွေကဘယ်လောက်ထူကြလို့ဘယ်လိုစိတ်ဝင်စားမှုရနေပါသလဲဆိုတာကိုတော့မဆုမြတ်မောင်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြထားပါတယ်
ဆက်နိုင်တဲ့ flexible display မျက်နှာပြင်လေးပညာတွေတိုးတက်လာတာနဲ့အမျှခေါချိုးချိုးနိုင်တဲ့ဖုန်းတွေလည်းဈေးကွက်ထဲမှရောက်နေကြပါပြီအခု 2029 ထဲမှာဈေးကွက်ထဲရောက်လာဖို့ရှိတဲ့ခေါချိုးဖုန်းတွေလည်းမနည်းပါဘူး Samsungကတော့သူ့ရဲ့တတိယမျိုးဆက်ခေါချိုးဖုန်းဖြစ်တဲ့ Galaxy Z Flip ကို February လလယ်တွေကစပြီးဈေးကွက်တင်ခဲ့ပါတယ်
Phones are part of our everyday lives, but this is no ordinary smartphone. It changes everything.
Samsung Electronics ရဲ့ဈေးကွက်စီးပွားရေးဆိုင်ရာညွှန်ကြားရေးမှု Rebecca Hurst က Galaxy Z Flip Phone ဘယ်လောက်ထူတယ်ဆိုတာပြောပြနေတာပါနှစ်ပိုင်းချိုးထားတယ်လို့ခေါချိုးချိုးထားတဲ့ဖုန်းကိုဖြန့်လိုက်ရင် 6.1လက်မညနေပြင်ရှိတဲ့ပုံမှန်ဖုန်းတွေလို့ဖြစ်သွားပြီးတော့ဘောင်းတွေအနားသက်တွေမပေါ်တဲ့ညနေပြင်ဖြစ်သွားတယ်ဆိုတာကိုရှင်းပြနေတာပါ
With this phone, we've done the impossible and created ultra thin glass that folds.
ဒီ phone ကမဖြစ်နိုင်ဘူးဆိုတာကိုကြော်လွားပြီးတော့အင်မတန်ပါးလွားပြီးခောက်ချိုးချိုးနိုင်တဲ့ဖန်သားပြင်ကိုဖန်နှီးထားပါတယ်ခောက်ချိုးချိုးလို့ရတဲ့ဖန်သားပြင်ဆိုရင်ကျွတ်ဆက်ဆက်နဲ့ကျိုးလွယ်မယ်လို့ထင်ပါလိမ့်မယ်ဒါပေမဲ့ဒီဖန်သားပြင်ကကြာရှည်အသုံးခံနိုင်အောင်လုပ်ထားတဲ့အပြင်အစင်းရာတွေမထင်နိုင်အောင်လည်းအကာအကွယ်ပေးနိုင်ပါတယ်
Smartphone ဈေးကွက်ထဲမှာဖုန်းတွေအယောက်နှင်းနေတာကိုစမ်ဆုန်းကအယောက်အတွက်အောင်စူးစမ်းရတဲ့အနေနဲ့အစ်အစမ်းခေါချိုးဖုန်းတွေကိုထုတ်နေတာဖြစ်ပါတယ်အထူးသဖြင့် Galaxy Z Flip ကြောင့်ဖုန်းအယောက်တက်လာမယ်လို့မျှော်လင့်နေပါတယ်စမ်ဆုန်းကပထမထုတ်တဲ့ Galaxy Fold ကို 2019 စက်တင်ဘာမှာစရောင်းခဲ့တာပါ Galaxy Fold ဖုန်းတွေကိုပထမထုတ်ပြီးတချို့ကိုအစမ်းပေးသုံးခဲ့တာမှာဖန်သားပြင်တွေကျိုးကုန်တယ်လို့ပြောကြလို့ဒုတိယတစ်ခေါက်ပိုကောင်းအောင်လုပ်ပြီးတော့ဈေးကွက်တင်ခဲ့ရပါတယ် တတိယမျိုးဆက်အနေနဲ့ထုတ်တဲ့ဈေးဖလစ်ကတော့ဂလက်ဆီဖုန်းလိုမျိုးစာအုပ်အဖွင့်အပိတ်လုပ်ရတာမျိုးဘေးတိုက်ခေါချိုးချိုးတာမဟုတ်ဘဲဖုန်းမျက်နှာပြင်တစ်ဝက်ကနေခေါချိုးချိုးထားတာဖြစ်ပါတယ်ဈေးဖလစ်ခေါချိုးဖုန်းတစ်လုံးဈေးကဂလက်ဆီဖုန်းတစ်လုံးဈေးထက်ကိုဒေါ်လာ600နည်းပြီးတော့တစ်လုံးကိုဒေါ်လာ1400လောက်ကနေစပါတယ်ခေါချိုးဖုန်းတစ်တွေထွက်နေတဲ့ထဲမှာဟွာဝေကအသက်ထွင 2019年မှာပဲအကန့်အသတ်နဲ့ထုတ်ခဲ့တဲ့မိတ်ဒက်6ချိုးဖုန်းကိုပို့ပြီးတော့ကောင်းအောင်မိတ်ဒက်S ဖုန်းတွေကိုထွင်ထားတာပါ 5G မျက်လုံးမြင်အင်တာနက်ကိုချိတ်ဆက်နိုင်ပြီးတော့ကင်မရာလန့်၄ခုပါတဲ့မိတ်ဒက်S ဖုန်းရဲ့ထူးခြားမှုကဖုန်းမျက်နှာပြင်ကခေါက်ချိုးအတွင်ပိုင်းမဟုတ်ဘဲခေါက်ချိုးအပြင်ဘက်တစ်ခုလုံးဖြစ်နေတာပါဖြန့်လိုက်ရင်ရှစ်လက်မှာစကရင်ဖြစ်သွားလို့စကရင်မျက
room for Huawei from now on is the fact that all of their devices are lacking those compelling applications and services from
Google. Huawei ရဲ့ပြဿနာကသူတို့ပစ္စည်းတွေထဲမှာ Google ရဲ့လူတွေကိုစွဲဆောင်နိုင်တဲ့ Google App တွေဝန်ဆောင်မှုတွေမပါတာပါ။အမေရိကန်ဆိုရက2019မေလမှာကန့်သတ်ချက်ထုတ်လိုက်တာကြောင့် Huawei အနေနဲ့ Google ဝန်ဆောင်မှုတွေကိုမရနိုင်တော့ပါဘူး။အခုဖုန်းအစ်ကခေါချိုးချိုးလို့ရတဲ့အသစ်ဆက်အံ့ဩစရာဖြစ်ပေမဲ့တခြားဖုန်းတွေနဲ့ရှင်ရင် Google App တွေသုံးမရတာကအတားအဆီးတစ်ခုလို့ဖြစ်နေပါတယ်။ Huawei ကတော့လက်မလျှော့ပါဘူး။ဒီဖုန်းကိုမရရအောင်ထုတ်မယ်။သူနီးသူဟန်နဲ့လုပ်ဖြစ်အောင်လုပ်မှာပါ။သူတို့ကိုယ်တိုင် App တွေရောင်းတဲ့ App Store ကိုစ조사လုပ်နေပါတယ်။အောင်မြင်မအောင်မြင်ကတော့သုံးစွဲသူတွေကသာအဆုံးဖြတ်ပေးမှာပါ
။ဈေးကွက်လေ့လာသုံးသပ်တဲ့ CCS Insight ကအခြေခံသုံးသပ်သူ Ben Wood ဖြစ်ပါတယ်။အခုလိုမျိုး Android ဖုန်းသုံးသူတွေအသုံးများတဲ့ Google App တွေ Huawei ခေါက်ချိုးဖုန်းမှာမပါတာအပြင်ဖုန်းပြည်နယ်ပြင်ကခေါက်ထားတဲ့အတွင်းပိုင်းမှာမဟုတ်ဘဲအပြင်ဘက်မှာမို့အထူးအခိုက်လွယ်နိုင်တယ်လို့သုံးသပ်ပါတယ
် And my concern is that knowing how fragile flexible display technology is wrapping it around the outside of the phones
ကိုင်းနိုင်ဆက်နိုင်တဲ့ display နည်းပညာကပြတ်လွယ်တယ်ဆိုတာသိထားတော့ဖုန်းပြည်နယ်ပြင်ကိုအပြင်ဘက်ခေါက်ထားလိုက်တာမျိုးကတိတ်ကိုအန်များပါတယ် Samsung ကတော့တတိယမျိုးဆက်ခေါက်ဖုန်းထွေနဲ့အဆင့်နဲ့တော်တော်လေးရှေ့ရောက်နေပါပြီ။မူလခေါက်ချိုးဖုန်းထုတ်ပြီးပြဿနာတွေတွေ့နေတော့ပိုကောင်းတဲ့ခေါက်ချိုးဖုန်းကိုထုတ်တယ်။အခုဆို Z Flip ခေါက်ချိုးဖုန်းကိုတော့ထုတ်ထားပါပြီ။ Huawei အနေနဲ့အမိလိုက်ဖို့လိုမယ်လို့ထင်ပါတယ်
။လက်ရှိကမ္ဘာစမတ်ဖုန်းဈေးကွက်ထဲမှာပထမနဲ့ဒုတိယနေရာရထားကြတဲ့ Samsung နဲ့ Huawei ကအခု2020ခုနှစ်မှာအပြိုင်ခေါက်ချိုးဖုန်းတွေထုတ်နေကြသလိုဈေးကွက်ထိပ်ပိုင်းနေရာပြန်ရောက်ဖို့စူးစမ်းနေတဲ့ Motorola LG, OPPO, Xiaomi စတဲ့ smartphone company တွေကလည်းခောက်ချိုးချိုးနိုင်တဲ့ဖုန်းတွေဖုန်းမျက်နှာပြင်ကိုအကွေးအဆန့်လုံနိုင်မဲ့ဖုန်းတွေကိုထွင်းနေကြပါတယ်။တရုတ် smartphone company တစ်ခုဖြစ်တဲ့ TCL ကလည်းအနာဂတ် smartphone လို့ဆိုပြီးတော့၃ခေါက်လောက်ခောက်ချိုးချိုးထိုင်မျက်နှာပြင်ကိုဆွဲဆန့်နိုင်မဲ့ဖုန်းမျိုးတွေထွင်းနေပါတယ်။ဒါပေမဲ့ဒီဖုန်းသစ်တွေကဖုန်းသုံးသူတွေကိုထင်သလောက်မဆွဲဆောင်နိုင်သေးပါဘူး။
Foldable phones are brand new and we're still figuring out how we're going to use them. So
ခြောက်ချိုးချိုးနိုင်တဲ့ဖုန်းတွေကအခုမှအသစ်ပေါ်လာမှုဘယ်လိုသုံးရမလဲဆိုတာသဘောပေါက်အောင်လုပ်နေရတဲ့အဆင့်မှာပဲရှိပါသေးတယ်။ TCL မိတ်ဆက်တဲ့ဖုန်းမှာအသစ်ဆန်လုပ်နိုင်တာတွေကတော့စဉ်းစားဖို့ကောင်းပါတယ်။နောက်ကျရင်ဖုန်းတွေကိုဘယ်လိုသုံးနိုင်မလဲဆိုတာကျွန်တော်တို့ကြိုးပြီးတော့သဘောပေါက်ထားနိုင်တာရှင်
။ Mobile Geeks နည်းပညာ website က Nicol Scott ဖြစ်ပါတယ်။လက်ရှိမှာခောက်ချိုးဖုန်းတွေနဲ့ပတ်သက်လို့ဤပညာအရဘလောက်စိတ်ချလက်ချသုံးနိုင်တယ်လဲဆိုတာအသေးချာမသိရသေးဘူးဆိုတာကိုလည်းသူကရှင်းပြပါတယ်
။ The foldable phones that are out on the market right now are basically prototypes that we can buy. Manufacturers are trying to make them robust enough.
ဒီကတည်းကအခုရောင်းနေကြတဲ့ခောက်ချိုးဖုန်းတွေကဖြစ်ပြီးလုပ်ထားတဲ့ဖုန်းတွေကိုရောင်းနေကြတာပါ။အကျန်းခံနိုင်အောင်မပြတ်နိုင်အောင်ထုတ်လုပ်တဲ့သူတွေကကြိုးစားလုပ်နေကြပါတယ်။ဒါပေမဲ့ခောက်ချိုးချိုးလို့ရတဲ့ဖုန်းတွေဘလောက်အသုံးခံတယ်ဆိုတာဘသူမှအသေးချာမသိကြသေးပါဘူ
း foldable လို့ပြောနေတဲ့ခောက်ချိုးချိုးနိုင်တဲ့ smartphone တွေဈေးကွက်ထဲစရောက်လာနေပြီမဲ့ဖုန်းသုံးသူတော်တော်များများကတော့အခြေအနေကိုစောင့်ကြည့်နေကြပုံရတယ်လို့ကြွမ်းကျင်သူတွေကပြောပါတယ်ခောက်ချိုးဖုန်းတွေရဲ့ဈေးကလည်းအနည်းဆုံးဒေါ်လာ1000ကျော်တာမို့ဖုန်းသစ်ဝယ်သူတွေအနေနဲ့ဝယ်သင့်ရဲ့လားလို့စောင့်ကြည့်နေကြပုံရပါတယ်ရှင်မဆုမြတ်မွန်ရဲ့ blogger တွေပြောသမျှအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဒီအစီအစဉ်ကိုတော့အပတ်စဉ်တနင်္လာညနေစာသာပတင်းနဲ့မနက်တိုင်းမှာပြန်လည်တင်ဆက်ပေးနေတာဖြစ်ပါတယ်။အခုဆက်ပြီးတော့တက်တက်ရောင်သတင်းလွှာအစီအစဉ်ကိုတင်ဆက်ပေးခြင်းပါတယ်။မရေးတနာကျော်ကအစီအစဉ်တင်ဆက်ထားတာဖြစ်ပါတယ်ရှင်။
မင်္ဂလာပါရှင်အားလုံးဆေးလက်ပြောခြင်းပေါ်ပါကြပါစေဒီဘက်တည်ထောင်တည်င်းလောက်မှာတော့ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုတွေကြောင့်တကမ္ဘာလုံးထိခိုက်နေရပြီးတော့အမှုပညာအသိုင်းအဝိုင်းကိုရိုက်ခတ်မှုတွေမှာတော့ထော်ကြီးပွဲတွေဖြစ်နေရသလိုနိုင်ငံကျော်အမှုပညာရှင်တချို့လည်းယောဂပိုးကူးစက်ခံနေရတာပါဒီလိုမျိုးကမ္ဘာလောကထင်ပေါ်ကျကြသူတွေနဲ့အမှုပညာလောကကတည်င်းတူတူပါကြီးကိုပြောပြပေးသွားပါမယ်ဘောမော်ကျော်ကြားရဲ့အော်စကာဆုရှင်ဟောလိဝုဒ်မင်းသားတော့မ်ဟန့်စ်နဲ့ဒီနေ့ဖြစ်တဲ့မင်းသမီးရီတာဝေါ်လ်စန်တို့နှစ်ယောက်ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံနေရတယ်လို့မင်းသားတော်မ်ဟန့်စ်ကသူ့ရဲ့ Twitter လူမှုကွန်ရက်စာမျက်နှာမှာကြာတာရင်းနေမယ်နဲ့ပါပဲကြီးညာတော့သူတို့ကအဲစ်ပရက်စ်လေဘဝအကြောင်းရုပ်ရှင်ရိုက်ကူးရေးအတွက်ဩစတြေးလျနိုင်ငံမှာရောက်နေရဖြစ်ပါတယ်သူတို့ဇနီးမောင်နဲ့နှစ်ယောက်လုံးအသက်63နှစ်ရှိပြီဖြစ်ပြီးတော့သူတို့မှာကိုယ်ပူချိန်နေနေရှိတယ်ကိုယ်လက်တွေကိုက်ခဲ့ပြီးတော့လူကလည်းနှုံးနေတယ်လို့သူကရေးထားပါတယ်ထပ်ပြီးတော့အစစ်စစ်မှုတွေလုပ်မယ်အခြေအနေကိုစောင့်ကြည့်မယ်ပြီးတော့တခြားသူတွေကိုမကူးဆက်ရလေအောင်လို့လိုအပ်တဲ့လောက်အချိန်ထိတီးတန့်ခွဲနေပါမယ်လို့သူကတွေ့တယ်မှာရေးပြီးတော့သူ့ရဲ့ပြည်သက်တွေကိုကြေညာသွားပါတယ်ရှင်ကမ္ဘာနဲ့ကူးစက်ပြန့်ပွားနေတဲ့ကိုရိုနာဗိုင်းရပ်စ်ကြောင့်လူစုလူဝေးလုတာတွေရှောင်ကျဉ်နေကြရချိန်မှာအဆိုတော်မက်ဒေါနာလည်းသူ့ရဲ့ Madam X ဖျော်ဖြေရေးပွဲစဉ်တချို့ကိုဖျက်လိုက်ရပါတယ်ပြည်ထောင်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုထိန်းချုပ်ဖို့လှုံ့ဆော်တဲ့အနေနဲ့လူတထောင်ထက်ပိုပြီးတော့မစုဝေးရတားမြစ်ထားတာကြောင့်ပါရီမြို့တော်ကပွဲတွေကိုမက်ဒေါနာဖျက်လိုက်တာဖြစ်ပါတယ်။ပါရီမြို့လည်းကလူ 1800 ဆန့် Grand X ခန်းမမှာအင်္ဂါဗုဒ္ဓဘုနှစ်ရက်ဖျော်ဖြေဖို့သူစီစဉ်ထားတာပါ။သူ့ရဲ့အစီအစဉ်မဖြစ်တော့ဘူးဆိုတာတနင်္လာနေ့မှာကြေညာသွားတာဖြစ်ပြီးတော့လက်မှတ်ဝဲထားသူတွေလည်းပွဲကျင်းပမယ့်နေရာကိုတနင်္လာနေ့ကရောက်လာပြီးတော့အကျိုးအကြောင်းလာစုံစမ်းကြတာတွေ့ရပါတယ်။ကမ္ဘာမှာပြန့်နှံ့ကူးစက်နေတဲ့ကိုရိုနာဗိုင်းရပ်စ်ပိုးရဲ့ရိုက်ခတ်မှုကအမှုပညာလောကမှာပါရိုက်ချက်ပြင်းပြီးတော့ကမ္ဘာစီးပွားရေးကိုပါရိုက်ခတ်နေတာတွေ့ရပါတယ်နော်အခုလဲလာပြန်ပါပြီဩစတြေးလျကတောမီဂျီတွေရမွန်ရီရှာရဲ့ဖျော်ရည်ပွဲခီးစဉ်မှာဝင်ပြီးတော့ဖျော်ရည်မဲ့အမေရိကန်ဆိုတော့မိုင်လီဆိုင်ရပ်စ်ကရှိုးမဆခင်တုံးရမှာပဲသူ့ရဲ့ခီးစဉ်ကိုဖျက်တယ်လို့ပြောသွားတာပါတနည်းအားဖြင့်တနည်းအားကိုခီးသွွားလာတာကကမ္ဘာရဲ့ကျန်းမာရေးကပ်ဘေးဖြစ်နေတဲ့ကိုရိုနာဗိုင်းရပ်စ်ပြန့်ပွားမှုကိုပို့ပြီးတော့စိုးစေတာကြောင့်ဒါကို short ချဖို့အတွက်ဝိုင်းဝန်းလှုပ်ဆောင်နေနေနဲ့သူခီးသွားမဲ့ကိစ္စကိုဖျက်လိုက်တာလို့ Miley Cyrus ကပြောပါရင် Australia မိဘရေမွန်ွေဖျော်ရီဘွဲက Australia နိုင်ငံမှာအေကာပေါင်းတန်း30နီးပါးကူးစက်တောက်လောင်သွားခဲ့တဲ့ Tommy ရဲ့ပျက်စီးဆုံးရှုံးမှုတွေကိုတစ်ဖက်တစ်လမ်းကနေပြီးပြန်ဖာထင်းနိုင်အောင်လို့ရေမွန်ွေရှာရဲဘွဲဖြစ်ပါတယ်အဲဒီ Tommy အတွက်မှာလူ33ဦးသေဆုံးခဲ့ရတယ်လို့ဌာနေတော်ရိုင်းတရိတ်ဆန်တန်း1000လောက်အသက်ဆုံးရှုံးခဲ့ရတာပါမိုင်လီဆိုင်ရပ်စ်ကအခုလိုမျိုးဖျော်ရည်ပွဲမကျင်းပဖြစ်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့သူ့ရဲ့ Twitter လူမှုကွန်ရက်စာမျက်နှာမှာရေးထားတာကတော့ဒ Tigo Yamala, Nine Dre, two same Gamsia Mari, two Puedari, Jemai, Bayani, Gimu Kulu, Somsia, Pipai, Luigi Tawai. Taja Diza Sayane, Nayanaka Jemai Yashi, Tawin Shiduri, Nyonja Jeku, Lina Ale Pitelu, Miley Cyrus Garsubari. ဒီလိုမျိုးဖြော်ပြပွဲမလုပ်ဖြစ်တော့လေမိဘတင်သူတွေအတွက်သူ့ရဲ့ကိုယ်ပိုင်ငွေနဲ့အလူထဲဝင်သွားမှာဖြစ်တယ်လို့လည်းသူကပြောပါတယ်ရှင်။ဟန်ဝဲကိုယ်ရဲ့ဒီလိုနှစ်ဒီမှာနာမည်ကြီးတဲ့ရော့ဂီတာဖွဲ့ပေါ့ဂျမ်ကညောင်အမေရိကန်တခွင်လှည့်ပြီးတော့ရှိုးပွဲ18ပွဲကျင်းပါမယ်။ဂီဂတန်ဖြော်ပြခဲ့ပြီးပထမတစ်ချောင်းကိုရက်ရွှေဆိုင်လိုက်တယ်လို့ကြေညာသွားပါတယ်။သူတို့ကမက ဖြစ်အောင်လို့ရှောင်ကျင်မှုလိုတာကြောင့်အခုလိုမျိုးဖြောပြပွဲရဲ့ရွှေဆိုင်တာဖြစ်တယ်ဆိုပြီးတော့သူရဲ့ website မှာရေးထားပါတယ်။တိစပြားတွေမထွက်တော့တာကြာပြီဖြစ်တဲ့ဘောက်ချံမဖွဲကမလ28ရက်နေ့မှာတော့သူတို့ရဲ့17ချက်မြောက်တေးတပြားဖြစ်တဲ့ကေကက်တွန်တေးတပြားကိုစတင်ပြီးတော့ဖြန့်ချိန်မှာဖြစ်ပါတယ်ရှင
် Hey y'all friends I got to tell you something Oh yeah I wanna be I wanna be
ဒီသတင်းတော်တရင်တော်အစီအစဉ်ကို Radio မှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်ဒီသတင်းတော်ကိုရုပ်ရောအတန်ရောပြည့်စုံကြည့်တင်နေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္ဂနွေမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။မယူဆန္ဒပြောအစီအစဉ်တင်ဆက်ခဲ့တဲ့တက်တက်ရောင်သတင်းတော်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါလိမ့်ရှင်။ဒီနေ့တော့ညအတွက်အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။ VOA ကနေထုတ်လင်းပေးခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့ဆိုရင်တော့ VOA မြန်မာပိုင်းရဲ့ email လိပ်စာ burmese@voanews.com ကိုပေးပို့နိုင်တယ်လို့ဖုန်းနံပါတ် 1-239-382-9995 ကိုလည်းဆက်သွယ်နိုင်ပါတယ်ရှင်။ VOA မြန်မာပိုင်းရဲ့ဒီနေ့ညချမ်းမြန်မာဘာသာအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လင်းပေးနေတာဖြစ်ပါတယ်ရှင်။မနေ့ပြန်အင်္ဂါမနက်ခင်းထုတ်လင်းပေးမယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ32-40-48နဲ့လိုင်းလက်မီတာ190တို့ကနေဖန်ယူနိုင်ပါတယ်။မနေ့ခင်းမှာထုတ်လင်းပေးမယ့်အစီအစဉ်တွေကတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြန်မာတခွင်အစီအစဉ်စီးပွားရေးကဏ္ဍတက်တက်ရောင်သတင်းလွှာနဲ့အတူမနေ့ခင်းတိုင်းတင်ဆက်ပေးနေကြအစီအစဉ်တွေနဲ့နောက်ဆုံးရသတင်းတွေကိုစောင့်မျှော်နိုင်ကြပါတယ်ရှင်။ခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုကိုရနိုင်တလှည့်ပြောပြပေးပါအောင်ရှင်
။ကော်ရိုနာမှာရှိတဲ့ဆွေရည်ဟာကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုကာကွယ်တားဆီးနိုင်ဖို့ကြိုးပမ်းတဲ့အနေနဲ့အများပြည်သူတွေရဲ့နေထိုင်ပုံမှန်သွားလာမှုတွေကိုပို့ပြီးတော့ကန့်သတ်ထိန်းချုပ်တာတွေလှုပ်ဆောင်လာနေပါတယ်။အမေရိကန်ပြည်တော်စုမှာတော့ဒီနေ့ကစပြီးတော့ကျောင်းတွေတော်များများကိုပိတ်လိုက်ပြီးတော့လူဦးရေအများဆုံးဖြစ်တဲ့လော့စ်အန်ဂျလိစ်နဲ့နယူးယောက်မြို့တွေမှာတော့အများပြည်သူပန်းဖြေသွားလာနေကြတဲ့ရုပ်ရှင်ရုံတွေကိုပြေးသွားမှာဖြစ်တယ်လို့ကြေညာလိုက်သလိုစားတော့ဆိုင်နေနေနဲ့လဲဆိုင်မှာထိုင်စားတာမျိုးကိုခွင့်မပြုဘဲအင်ဂိုပါဆယ်မာရာတွေကိုပဲရောင်းချသွားဖို့ရှိနေပါတယ်။တစ်ချိန်တည်းမှာပဲပုံဟမ်မင်ဂျီဖရန်စစ်ကလည်းဒီလာမယ့် Easter သတင်းပတ်ဝတ်ပြုစုတောင်းပွဲတွေကိုလူလူတွေမပါဘဲနဲ့လှုပ်သွားမှာဖြစ်တယ်ဆိုပြီးတော့ Vatican ကကြေညာထားပါတယ်။ဒီနေ့မနက်ပိုင်းထိတော့ကမ္ဘာတစ်ပွားမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားသူ36,900ကျော်သွားပြီဖြစ်ပြီးတော့သေဆုံးသူစုစုပေါင်းဟာ6,500ကျော်ရှိပါတယ်ခင်ဗျာ။ဥရောပပါဝင်ကမ္ဘာတစ်ပွားမှာကူးစက်ပြန့်နှံ့နေတဲ့ကိုရိုနာဗိုင်းရပ်စ်ရောဂါကိုတိုက်ဖျက်ဖို့အတွက်ဥရောပနိုင်ငံတွေအနေနဲ့ပူးပေါင်းဆောင်ရွက်ကြဖို့ကိုအီတလီဝန်ကြီးချုပ်ကတောင်းဆိုလိုက်ပါတယ်။အီတလီနိုင်ငံဟာအခုသတင်းပတ်ရေးအတွင်းမှာအနေအများဆုံးအခြေအနေနဲ့ရင်ဆိုင်နေရပြီးတော့ကိုရိုနာဗိုင်းရပ်စ်ကိုကာကွယ်တိုက်ဖျက်ဖို့အတွက်ဥရောပနိုင်ငံတွေအနေနဲ့ကျန်းမာရေးနဲ့စီးပွားရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေလှုပ်ဆောင်ကြဖို့အီတလီဝန်ကြီးချုပ်ဂျိုစပီကွန်တီကဥရောပနိုင်ငံတွေကိုတောင်းဆိုလိုက်တာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုဟန်တာဖို့ကြိုးပမ်းတဲ့အနေနဲ့ပြည်သူနိုင်ငံပါဝင်နေဆက်ဒေသကအဝင်ထွက်တစ်ဝက်လောက်ကိုမနေ့တနင်္ဂနွေနေ့မှာစပြီးတော့ပိတ်လိုက်ပြီးလို့အိန္ဒိယကကြေညာလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်နဲ့ကြားဒေသတွေမှာလည်းအဝင်ထွက်အားလုံးကိုတင်းတင်းကြပ်ကြပ်ဆက်ဆီးနေပါတယ်။မြန်မာ၊ဘင်္ဂလားဒေ့ရှ်၊နီပေါ်ဘူတန်နိုင်ငံတွေနဲ့နေဆက်တခြားမှာဂိတ်အနေငယ်ကလွဲလို့ဖျက်ဆီးခွင့်ပိတ်မှာဖြစ်သလိုပါကစ္စတန်နိုင်ငံနဲ့နေဆက်ဂိတ်တွေအားလုံးကိုလည်းတနင်္ဂနွေနေ့ညသကောင်ကစပြီးပိတ်လိုက်ပြီးလို့ပြည်ထောင်စုဝန်ကြီးကအမိန့်ထုတ်လိုက်တာဖြစ်ပါတယ်ခင်ဗျာ။
Tanin Nyatra now so yeah the ninja go koyan and pia big air up shaparishin, digging yatra a season tolo ye moon at the garo kujajo de chapare, sabine sanya atampa engineer garo Thomas Lehi Chaparishin, Samanga Sumoma, Dina season movie, Tawi you did sub big air up chapare, a kutoli big air a season ego, season BBG, Yasen I got a set a night to change Pian me tolling bibarishin, view ego natura sing it at Jesu two bed shibare, Yama Pidu Pita Alo, baby I wipa jabazil, view a wino do wino daddy.
This program has come to you from the Voice of America, Washington.